Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဒီဇင်ဘာလ10ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပဲ့သတင်းတွေကိုနန်းလောင်နေဒီကြီးညာပြေးတော့မှာပါပြည်သူနိုင်ငံ Paris မြို့တော်ကစနပြသမားတွေကိုရဲတွေကမျက်ရည်ဘုံတွေတုံးပြီးတော့ဖြုတ်ခွဲခဲ့ပါတယ်လက်အိတ်ထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီကြီး Top Glove Mask အလုပ်သမားအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့ဒီကုမ္ပဏီကိုစုံစမ်းဆက်ဆီးဖို့မလေးရှားအလုပ်သမားအခွင့်အရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာကတော့ကချင်ပြည်နယ်မှာစစ်ဘေးထံတင်ဒုက္ခသည်တွေရဲ့အရေးလှုပ်ရှားနေတဲ့ငြိမ်းချမ်းရေးလှုပ်ရှားသူ3ဦးကိုစစ်တပ်ကိုအသေးရဖြတ်တယ်ဆိုပြီးတော့မြစ်ကြီးနားတရားရုံးကပြစ်ဒဏ်ချလိုက်တဲ့အပေါ်မှာနိုင်ငံတကာတန်တမန်အတိုင်းဝိုင်းကဝေဖန်ပါတယ်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကန့်သက်ခံရတဲ့အခြေအနေကိုတော့လူခွေရှင်နေတဲ့ဘက်ကဘလို့စီစဉ်ထားပါသလဲ
အခုကျွန်တော်ဥရီနဲ့အညီကျွန်တော်တို့စင့်စင့်ပေါ့နော်အယူခံတက်ရောက်သွားဖို့အတွက်ကျွန်တော်စီစဉ်နေပါတယ်လောလောဆယ်ကတော့ဥရီ
ရဲ့ကျွန်တော်ရှင်နေတူဖြစ်တဲ့ဥခွန်အောင်ပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်မြန်မာနိုင်ငံအနေနဲ့ twin ထွက်တယံဇာတာတူဖို့ထုတ်လို့ရေးလုပ်ငန်းတွေပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်နေတာအောင်မြင်မှုရှိပါမလားဆိုတာကိုသုံးသပ်ထားတဲ့သတင်းနောက်မဆုအစီအစဉ်နဲ့အစားအသောက်ဘေးကင်းလုံခြုံမှုတွေအကြောင်းကိုတင်ဆက်ထားတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လီလိုက်အစီအစဉ်ကိုတင်ဆက်ပေးမှာပါအခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်ပြည်သူနိုင်ငံ Paris Mural ကချောင်းစီလီစီလမ်းမကြီးပေါ်မှာဒီကနေ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံသုံးပြီးတော့ဖြုတ်ခွဲခဲ့ပါတယ်။လောင်စာစီဈေးနှုန်းမြင့်တက်မှုနဲ့နေထိုင်မှုဈေးစကမြင့်မားလာတာကြောင့်ပြည်သူမှာသတင်းပတ်နဲ့ချီးပြီးတော့ဆန္ဒပြပွဲတွေဖြစ်ပွားလာနေတာပါ။လူပေါင်း1500ထက်မနည်းဟာ Paris မြို့တော်တခွင်ဆန္ဒပြနေကြတာဖြစ်ပြီးလူ130လောက်ကိုဖမ်းဆီးထားတယ်လို့ရဲတွေကပြောပါတယ်။သတင်းလေးပတ်ကြာဆန္ဒပြနေတာကြောင့်ကမ္ဘာလက်ခီးသွားတွေအလာများတဲ့ Eiffel Tower နဲ့တခြားနေရာတော်များများကိုပိတ်ထားပြီးလုံခြုံရေးရဲထောင်နဲ့ချီလဲချထားပါတယ်။ဒီကနေ့စနေနေ့မှာဆန္ဒပြကြတဲ့အစီအစဉ်တွေကြောင့်ဖြက်စီးခံရမှာလူခံရမှာကိုဆိုရင်းပြီးဈေးဆိုင်အတော်များများလဲပိတ်ထားသလိုအထင်ကြီးရလမ်းမကြီးတွေကိုလည်းရဲတွေကပိတ်ထားပါတယ်ပြည်သက်တနိုင်ငံလုံးမှာရဲတပ်ဖွဲ့ဝင်ပေါင်း 8,900 ကျော်ချထားတာကြောင့်ဒါဟာလွန်ခဲ့တဲ့သတင်းပတ်ကတည်းက 2,400 လောက်ပုံများလာတာပါဆန္ဒပြပွဲတွေအတွင်းပဋိပက္ခတွေကြောင့်လူပေါင်း130ကျော်လဲတန်ရရထားပါတယ်နိုဝင်ဘာလကလေးကဆန္ဒပြမှုတွေနဲ့ဆက်ဆက်ပြီးတော့လူ၄ဦးသေဆုံးခဲ့တယ်လို့လူထုတွေရဲ့တောင်းဆိုမှုကြောင့်လောင်စာဆီဈေးနှုန်းမြင့်မှုကိုသမ္မတအီမနျူရယ်မက်ခရွန်ကရဆိုင်ခဲ့ပေမဲ့အလုပ်သမားလူရန်းစားတွေအငင်းစားတွေနဲ့ကျောင်းသူကျောင်းသားတွေကိုထိခိုက်စေတဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ဆန္ဒပြနေကြပါရခင်ဗျာ
အမေရိကန်ပြည်ထောင်စုဟာအွန်လိုင်းပေါ်ကနေသတင်းအမှားတွေဖြန့်နေတဲ့ကိစ္စလို့စိုက်ဘာအရေးကိစ္စတွေနဲ့ပတ်သက်လာရင်ကင်တွဲထိန်ချုပ်နိုင်စွာအားနည်းလာပြီလို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကထိတ်တန့်ဒီမိုကရက်အမတ်အုပ်ကသတိပေးလိုက်ပါတယ်။စိုက်ဘာရေးမှာပြိုင်ဘက်ရုရှားနိုင်ငံကအသာစီးရနေပြီးတရုတ်နိုင်ငံကလည်းအမိလှိုက်လာနေတယ်လို့ပြောပါရယ်။အွန်လိုင်းအင်တာနက်ကနေရွရွချက်တဲ့သတင်းမှဖြန့်တာပဲဖြစ်ဖြစ်မမှန်သတင်းအချက်အလက်တွေဖြန့်ဝေမှုကိုအမေရိကန်လိုပဲရင်ဆိုင်နေရတဲ့ရုရှားနိုင်ငံကတော့ဒီကိစ္စမှာအသာစီးရတာပုံရတယ်လို့လည်းအထက်လွှတ်တော်အမတ်မတ်ခွာနာကတောက်ကြနေကပြောပါရယ်။ရုရှားအတွက်တော့ဒီနီလန်းကထိရောက်ပြီးကုန်ကျစရိတ်လည်းတိတ်ကိုတက်တာတယ်လို့မစ္စတာဝါနာကပြောပါတယ်။အမေရိကန်ကာကွယ်ရေးအသုံးစရရက်တီချက်ကိုပြန်လဲချိန်ညှိဖို့လဲသူကတိုက်တွန်းတောင်းဆိုတော့ပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ကြောင်းဝင်နောက်ဆက်ခဲ့တာဟာအမေရိကန်ထောက်လှမ်းရေးရဲ့မအောင်မြင်တဲ့လုပ်ရက်တစ်ခုဖြစ်တယ်လို့သမ္မတအင်ဂျီရိုနဲ့အဓိကဌာနတွေအပြင်လွှတ်တော်အမတ်တွေဟာလည်းဒီကိစ္စကိုပေါ့ပေါ့တန်တန်တုံ့ပြန်နေကြတယ်ဆိုပြီးတော့မစ္စတာဝါနာကပြင်းပြင်းထန်ထန်ဝေဖန်တော့ပါတယ်။ Cyber Internet ထိန်းချုပ်မှုတင်းကျလာတဲ့တရုတ်နိုင်ငံကလည်း Artificial intelligence လို့ခေါ်တဲ့မှတ်ဉာဏ်တူလုပ်ငန်း quantum computer လုပ်ငန်းနဲ့မျက်နှုံးမြင့် 5G ကွန်ရက်တယ်လီဖုန်းဝန်ဆောင်မှုလုပ်ငန်းတွေမှာအမေရိကန်ကိုကြော်ပြီးတော့ရင်းနှီးမြှုပ်နှံနေပြီလို့လည်းသူကပြောဆိုသွားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှိနေ Michael Cohen နဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာ Paul Manafort ကိုထောင်နဲ့ကြားခံတဲ့လို့နယူးယောက်ပြည်နယ်ရှိနေတွေနဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ကဆိုပါတယ်။လိန်ဖြော်ဖြေးရေးဇလန်းရဲ့ကူသူ Stormy Daniels နဲ့ပလေးဘွိုင်းမော်ဒယ်ကယ်ရင်မက်ဒူဂယ်ရိုကို2016သမ္မတရွေးကောက်ပွဲမှာတိုင်ခင်မှာသမ္မတထရမ့်နဲ့သူတို့ကြားလိမ်မဲဆိုင်ရာပတ်သက်ခဲ့မှုကိုလူသိရှင်ကြားထုတ်မပြောဖို့နှုတ်ပိတ်တဲ့အနေနဲ့ရှေ့နေကိုဝင်ကငွေပေးခဲ့တယ်လို့အဲ့ဒီဆွဲချက်မှာဖော်ပြထားပါတယ်။ထရမ့်ရဲ့ညွှန်ကြားချက်အရကိုဝင်ကအခုလိုငွေပေးခဲ့တာလို့ပြည်ထောင်စုရှင်တွေကပြောပါတယ်။ဒါအပြင်2016ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့သ ူတို့လိုချင်တဲ့ပုံစံမျိုးဖြစ်လာအောင်ရုရှားတွေဆောင်ရွက်ခဲ့တယ်ဆိုတာကိုလည်းအဲ့ဒီဆွဲချက်မှာဖော်ပြထားပါတယ်အစိုးရအဆင့်ဒါမှမဟုတ်ရွေးကောက်ပွဲရေးရကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ခွင့်ရှိတဲ့ရုရှားအစိုးရရဲ့ဂျာဂန်ကိုယ်စားလှယ်နဲ့ကိုဝင်ဟာဆက်သွယ်မှုရှိခဲ့ကြောင်းအထူးဆုံးသဖြင့်စစ်ဆေးမှုမူလရဲ့အသေးစိတ်ဖော်ပြချက်ကိုလည်းဆွဲချက်တစ်ခုမှတွေ့ရပါတယ်။သမ္မတထရမ့်ကတော့ရုရှားတွေနဲ့ဘာမှမပတ်သက်ခဲ့ဘူးဆိုပြီးတော့တောက်လျှောက်ညှဉ်းဆန်လာခဲ့တာပါ။ဒါပြင်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာမန်နာဖောကလည်းတပ်ဆိုင်ရာရှိနေတွေနဲ့ FBI အရာရှိတွေကိုလိမ့်လည်ထွက်ဆိုထားခဲ့ကြောင်းဆွေးဆွေးချက်မှာဖော်ပြထားပါတယ်2019ခုနှစ်ကသူ့ပေါ်ဆွေးချက်တင်ခဲ့ပြီးတဲ့နောက်မှာမနဖိုးဟာရုရှားထောက်လိုင်းရေးနဲ့ဆက်ဆက်မှုရှိတဲ့သူတဦးနဲ့ဆက်သွယ်ခဲ့တယ်လို့ထရမ့်အစိုးရအဖွဲ့ဝင်တွေနဲ့ဆက်သွယ်ခဲ့တာကြောင့်ဒါဟာထင်ရှားလိမ်ညာမှုဖြစ်တယ်လို့လည်းဆိုပါတယ
်ဆီးရီးယားနိုင်ငံတွင်ကတပုံတွေဓာတ်တုလက်နဲ့အသုံးပြုခဲ့တဲ့ဆိုပြီးရုရှားနဲ့ဆီးရီးယားတို့ပူးပေါင်းပြီးတော့လှုပ်ရှားပြောဆိုခဲ့တယ်လို့အမေရိကန်ပြည်ထောင်စုကဆွဆွဲလိုက်ပါတယ်ဆီးရီးယားနိုင်ငံထဲမှာနိုဝင်ဘာလတုန်းကဓာတ်တုလက်နဲ့အသုံးပြုခဲ့တယ်လို့ဆိုတဲ့ရုရှားတို့ရဲ့ပြောဆိုချက်ဟာအမှန်မဟုတ်ဘူးဆိုတာခိုင်လုံတဲ့သတင်းတွေရထားတယ်လို့အမေရိကန်ကမနေ့တောက်ကြားနေ့ကပြောပါတယ်မျက်ရည်ရုပ်ပုံတွေကိုရုရှားနဲ့ဆီးရီးယားတပ်တွေဘက်ကအသုံးပြုခဲ့တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူရောဘတ်ပါလာဒီယိုကပြောပါတယ်အစိုးရထိန်းချုပ်ထားတဲ့အလက်ပိုမျိုးအနည်းမှာကလိုရင်းဓာတ်တွေပါတဲ့ဘုံတွေနဲ့ဆီးရီးယားသဘုံတွေကတိုက်ခိုက်ခဲ့တယ်ဆိုပြီးနိုဝင်ဘာလ24ရက်နေ့ကရုရှားကကွယ်ရေးဝန်ကြီးဌာနကပြောဆိုခဲ့တာပါအဲ့ဒီတိုက်ခိုက်မှုကြောင့်အသက်ရှူကျနေကြတဲ့ဆီးရီးယားနိုင်ငံသား100နီးပါးကိုလည်းဆေးရုံတင်လိုက်ရတယ်လို့ဆီးရီးယားအစိုးရပိုင်သတင်းဌာနကလည်းကြေညာခဲ့တာပါရုရှားနဲ့ဆီးရီးယားဘက်ကအခုလိုလှုပ်ကြံပြောဆိုလိုက်တာဟာအစ်တလီမြို့မှာအပြစ်ခံရစေရည်အတွက်ယုံကြည်ချက်တွေပြပြသွားအောင်လှုပ်ဆောင်တာဖြစ်တယ်လို့လည်းပြောခွင့်ရသူပါလာဒီနိုကဆွဆွဲပြောဆိုခဲ့ပါတယ်။အစ်တလီမြို့ဟာဆီးရီးယားသမ္မတဘရှာအယ်အာဆတ်ကိုဆန့်ကျင်တိုက်ခိုက်နေတဲ့တပုံတွေရဲ့နောက်ဆုံးအမှတ်ခံနယ်မြေလည်းဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း 9:00 ကနေ 10:00 အထိလိုက်ဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။စနေနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာ။လက်ထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးမလေးရှားကုမ္ပဏီကြီး Top Glove ကိုစောင့်နေဆက်စီဘူးမလေးရှားလူသမား Create ဘွဲတစ်ခုကတောင်းဆိုလိုက်ပါတယ်။အဲ့ဒီကုမ္ပဏီဆက်ရုံရဲ့ရွှေပြောင်းလုပ်သားတွေဟာနိုင်တော့ကြလွတ်လွတ်ရပြီးတော့သူတို့ပေါ်တင်နေတဲ့အကျွေးတွေကိုဆက်ဖို့တရားမဝင်အချိန်ပိုတွေလည်းဆင်းနေရတယ်ဆိုတဲ့အချက်လက်တွေပေါ်ပေါက်လာပြီးတဲ့နောက်အခုလိုတောင်းဆိုလိုက်တာပါအလုပ်သမားတွေဟာမလေးရှားဥပဒေကခွင့်ပြုထားတဲ့အချိန်နဲ့ပိုးပြီးတော့အလုပ်လုပ်နေကြကြောင်း Writers သတင်းဌာနရဲ့ Gallery နေ့ကထုတ်ပြန်တဲ့အချက်လက်တွေအရာသိရပါတယ်ကမ္ဘာပေါ်မှာသုံးဆွဲနေတဲ့ Robert Lay 25ရာခိုင်နှုန်းကိုထုတ်လုပ်နေတဲ့ Top Glove Company ကတော့အခုလိုဆွဆဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတော့မှဖြစ်ပြီးမမှန်ကန်တဲ့နည်းလမ်းနဲ့လှုပ်သားတဲ့ဆူဆောင်းသူတွေနဲ့ဆက်လက်ဆက်ဆံတော့မှာမဟုတ်ကြောင်းနဲ့အလုပ်သမားတွေလုံနာကျင်အပြေအဝရရှိရေးအသေးချာဆောင်ရွက်တော့မှာဖြစ်ကြောင်းပြောပါရယ် Top Glove Company ဟာဆေးရုံသုံးလက်အိတ်တွေကိုဗြိတိန်နဲ့အမေရိကန်ပါဝင်နိုင်ငံပေါင်း195နိုင်ငံကိုတင်သွင်းနေတာပါမလေးရှားနိုင်ငံကဒီလုပ်ငန်းမှာရွှေပြောင်းလုံသားပေါင်း10,000ကျော်လွတ်လွတ်နေပြီးတော့အဲ့ဒီထက်မှာနီပေါ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကရွှေပြောင်းလုံသားတွေပါဝင်ပါတယ်အဲ့ဒီလုံသားတွေကသူတို့ကိုဒီကုမ္ပဏီမှာအလုပ်လုပ်ဖို့ပို့ဆောင်ပေးတဲ့အလုပ်သမားပွဲစားတွေကိုမလေးရှားရင်းကစ် 5,000 အမေရိကန်ဒေါ်လာ 1,200 ဒီအလင်းအမြန်ပြန်ပြီးတော့ပေးနိုင်ဖို့အတွက်အခုလိုအချိန်ပိုပို့လုပ်နေရလို့လဲရိုက်တာသတင်းဌာနကပြောပါတယ်ခင်ဗျာ
ကမ္ဘာမှာဝင်ငွေအလက်အလတ်နဲ့ဝင်ငွေနှိမ့်တဲ့နိုင်ငံတွေကိုငွေကြေးလွှဲပြောင်းပေးပို့တာတွေက2018ခုနှစ်ထဲမှာအလင်းအမြန်တိုးမြင့်လာတယ်လို့ကမ္ဘာပံကနောက်ဆုံးထုတ်ပြန်တဲ့ရွှေပြောင်းနေတိုင်းမှုနဲ့ဖွံ့ဖြိုးမှုအစိုးရကစားမဖော်ပြထားပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကိုငွေတွေတရဝင်းလွှဲပြောင်းပေးပို့တဲ့နှုန်းဟာ10.8%ရခိုင်နှုန်းတိုးမြင့်ပြီးစုစုပေါင်းဒေါ်လာ928တန်းအထိရှိသွားမယ်လို့ကမ္ဘာပံကဒီကနေ့ထုတ်ပြန်ချက်မှခန့်မှန်းဖော်ပြထားပါတယ်။ကမ္ဘာတစ်ဝှမ်းလုံးအတိုင်းတာနဲ့ဆိုရင်တော့10.3%ရခိုင်နှုန်းပိုများသွားပြီးဒေါ်လာ689 billion အထိဖြစ်သွားမယ်လို့ခမန်းထားပါတယ်ဒီလိုငွေလွှဲခံရတဲ့နိုင်ငံတွေထဲမှာအိန္ဒိယကိုငွေပို့ကြတာကတော့အများဆုံးဖြစ်နေစေပါဒီနှစ်မှာအိန္ဒိယကိုငွေပို့ကြတာကတန်း8000ရှိပြီးသူ့နောက်မှာတော့တရုတ်မက္ကဆီကိုဖိလစ်ပိုင်နဲ့အီဂျစ်နိုင်ငံတို့အသီးသီးရှိနေပါတယ်ငွေလွှဲခါကလည်းဈေးကြည့်ပြီးတော့ဒေါ်လာ100လွှဲမယ်ဆိုရင် 6.9 ခိုင်နှုန်းပေးရပါတယ်ဈေးကွက်ကိုလွတ်လွတ်လပ်လပ်ဖွင့်ပေးတာနဲ့အဖိုးခတက်တာတဲ့နှိပညာပို့ပြီးတော့အသုံးပြုလာနိုင်ရင်တော့စီးရတဲ့နိုင်ငံတွေဒီလိုငွေကြေးအလွဲအပြောင်းအထွက်အကုန်ကျများနေတာသက်သာနိုင်တယ်ဆိုပြီးကုလသမဂ္ဂနဲ့ကမ္ဘာပံလက်တွဲဆောင်ရွက်နေတဲ့2030 development agenda အဖွဲ့ကပြောပါတယ
်အီတလီနိုင်ငံက night club တခုမှာထိတ်လန့်ရုံးရင်ဆန်ကပ်ဖြစ်မှုအတွင်းလူ6ဦးသေဆုံးပြီးတော့ဒါဇင်နဲ့ကြီးတန်းအရသွားပါတယ်သေဆုံးသူတွေထဲမှာ main cleaning ငယ်3ဦးနဲ့ယောက်ျားလေး2ဦးပါဝင်တယ်လို့ anavidi ကပြောပါတယ် ကိုရီနယ်ဒီမြို့က night club မှာကျင်းပတဲ့ဂီတဖြောပြပွဲတစ်ခုကိုကြည့်ရှုဖို့တမီးဖြစ်သူနဲ့အတူလာတဲ့မိခင်တဦးလည်းတည်ဆောင်သွားပါရယ်။ဒယန်ရသူရီတွေက12ယောက်ကတော့စိုးရင်ရတဲ့အခြေအနေမှာရှိနေတာပါ။ဖြောပြပွဲလာသူတဦးကငရုတ်ကောင်း spray ကိုဖြန့်ပတ်လိုက်ရကနေထိတ်လန့်မှုဖြစ်ခဲ့တာလို့ Italy သတင်းမီဒီယာတွေကပြောပါရယ်။ Italy rapper Safira Abbas ရဲ့ဖြောပြပွဲကိုလူတစ်ထောင်လောက်လာကြတယ်လို့လည်းခန့်မှန်းကြပါရယ်။
American Agatha Agency NASA ကအင်္ဂါဂျိုဘော်ကိုလွှတ်တင်လိုက်တဲ့ယင်ကနေစကလုံးနဲ့ဖော်ပြလို့မရတဲ့ပထမဆုံးအတန်တစ်ခုကိုဖန်ယူပြီးတော့ကမ္ဘာမြေကိုပေးပို့လိုက်ပါတယ်။ The Jet Propulsion တပ်ခွဲခန်းကနေအင်္ဂါဂျိုဘော်ကအဲ့ဒီအတန်ကိုမနေ့တောက်ချာနေ့ကထုတ်ပြန်လိုက်တာပါ။ Inside Lander ဆိုတဲ့မောင်းသူမဲ့ Agatha Susan Leila ရဲ့ယင်ဟာအင်္ဂါဂျိုဘော်ဆင်းသက်ပြီးတော့တပတ်အတွင်းမှာပဲခတ်တူတူအတန်လိုင်းတွေကိုဖန်ယူနိုင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအတန်တွေဟာတနအီကို30ကနေ15ကီလိုမီတာနှုန်းနဲ့တိုက်ခတ်နေတယ်လို့လည်းခန့်မှန်းရပါတယ်။သူတေသနာပညာရှင်ရဲ့အဆိုအရတာဟာအင်္ဂါဂျိုစီကအတန်ကိုလှူနာနဲ့ပထမဆုံးကြားတာဖြစ်တယ်လို့လည်းဆိုပါတယ
်စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာရော VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါတပြိုင်နက်တည်းထုတ်လွှင့်ပေးနေတာမှုအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်စစ်ပွဲတွေရပ်တန့်ရေးငြိမ်းချမ်းစွာဆန္ဒပြခဲ့တဲ့ကချင်ပြည်နယ်ကစစ်ဘေးတင့်ဒုက္ခသည်တွေအရေးလှုပ်ရှားနေတဲ့ငြိမ်းချမ်းရေးလှုပ်ရှားသူ၃ဦးကိုစစ်တပ်ကိုအသေးဖြတ်မှုနဲ့မြေကြီးနာတရားရုံးကပြစ်ဒဏ်ချလိုက်တာကတော့မြန်မာနိုင်ငံဥတီရှောက်လန်းနေတဲ့ဒီမိုကရေစီစနစ်နဲ့လုံးဝကွဲလဲနေတယ်လို့နိုင်ငံတကာတန်တမန်အတိုင်ဝိုင်းကဝေဖန်လိုက်ပါတယ်လွတ်လပ်စွာဆန္ဒထုတ်ဖော်권ကတ်သက်ခံလိုက်ရတဲ့ဒီကိစ္စအတွက်တရားရုံးအစဉ်အဆက်ဆက်ပြီးအယူခံဝင်သွားဖို့ပြင်ဆင်နေတယ်လို့လူခွေးရှင်တွေကပြောပါတယ်အပြည့်အစုံဆက်ပြီးပြောပြပေးပါမယ်ကချင်ပြည်နယ်မြေကြီးနားမြို့မနောကွင်းကနေပြီးတော့တမျိုးလုံးလှည့်လည်ပြီးငြိမ်းချမ်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်ထဲချီပါဝင်တဲ့လှုပ်ရှားမှုမှာဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ကိုလောင်ဆောင်ဦးစော်ဂျန်နယ်ဒေါ်နန်ပူတို့ကိုစစ်တပ်ရဲ့ဂုံတိုက်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတဲ့ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကပုံမှန်900နဲ့တရားစွဲဆိုခဲ့တဲ့အပေါ်ကချင်ပြည်နယ်မြေကြီးနားတရားရုံးကနေဒီဇင်ဘာလ9ရက်နေ့ကထောင်ထဲ6လနဲ့ငွေဒဏ်5သိန်းကျပ်ချမှတ်လိုက်တာဖြစ်ပါတယ်။အခုလိုမျိုးထောင်ထဲငွေချမှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံကများစွာစိတ်မကောင်းဖြစ်မိကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ဒီဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားသုံးသပ်ဖို့တာဝန်ရှိသူတွေကိုမိမိတို့တိုက်တွန်းပါတယ်ဆိုပြီးအမေရိကန်တန်ယုံကထုတ်ပြန်တာပါတပြိုင်တည်းမှာပဲဒီလိုထောင်နဲ့အပြစ်ပေးလိုက်တာဟာမြန်မာနိုင်ငံအတွင်းအရက်ဖက်လူအဖွဲ့အစည်းအတွက်စိုးရိမ်ပွဲရာသတင်းတရက်ဖြစ်တယ်ဆိုပြီး EU ဥရောပသမဂ္ဂကလည်းသဘောထားထုတ်ပြန်ပါတယ်အလားတူဆွီဒင်တန်ယုံဘက်ကလည်းဒီလိုအမိန့်ချမှတ်လိုက်တဲ့အပေါ်အထူးစိုးရိမ်မကင်းဖြစ်မိကြောင်းနဲ့မြန်မာအစိုးရနဲ့တန်ဘရောအနေနဲ့ပြည်သူတွေလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်နဲ့ငြိမ်းချမ်းစွာစီတမ်းလဲလှယ်ခွင့်ကိုလေးစားဖို့လိုကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ကချင်အမျိုးသားအစည်းအရုံး KNO ဘက်ကလည်းဒီလိုငြိမ်းချမ်းစွာလှုပ်ရှားသူတွေကိုထောင်သွင်းအကျဉ်းချတဲ့လုပ်ရက်ကတော့မလုံသင့်မလုံအပ်တဲ့လုပ်ရက်ဖြစ်တယ်ဆိုပြီး KNO ဥက္ကဋ္ဌဒူဝါဘောဝန်လျော်ကလည်းသူ့သဘောထားကချင်သတင်းမီဒီယာကိုထုတ်ဖော်ပြောဆိုခဲ့ပါတယ်
။နံပါတ်1ကအယုတ်ဆိုးတယ်။ဆိုတော့အဲ့ဒါကိုပြောချင်တယ်။ဒါကြောင့်မလို့ဒီလူတို့ရဲ့အရေးကိုတောင်းဆိုပေးတဲ့လူငယ်တွေဒါကလူတို့ရဲ့ခေါင်းဆောင်တွေဖြစ်တယ်เนาะသူတို့တနည်းအားဖြင့်ဒီလူငယ်၃ဦးကသူရေးကောင်းတယ်လည်းဖြစ်တယ်ခုလိုသူတို့ကိုထောင်တန်6လနဲ့ငွေတန်5တင်းချလိုက်တဲ့ကိစ္စကအင်မတန်အယုတ်ဆိုးတယ်လုံးဝမလုတ်တဲ့ကိစ္စကိုလုံနေတယ်လို့ပထမဆုံးကျွန်တော်တို့ကအဲ့လိုပြောချင်တယ်ဒါကြောင့်မလို့ဒီကိစ္စကိုလုံးဝကန့်ကွက်တယ်
ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုအခုဆိုရင်တော့တရားရုံးကနေတခါတဲ့အချုပ်ကားနဲ့ခေါ်ဆောင်သွားပြီးထောင်သွင်းအကျဉ်းချထားလိုက်ပြီးဖြစ်ပါတယ်။သူတို့ရဲ့အမှုတရားရုံးအစဉ်အဆက်အယူခံဝင်သွားဖို့မိသားစုနဲ့အတူရှေ့နေတွေဥပဒေအကြံပေးပုဂ္ဂိုလ်တွေဘက်ကတရားဥပဒေလမ်းကြောင်းတိုင်ဆောင်ရွက်သွားဖို့စီစဉ်နေပြီလို့ကချင်လူခွင့်ရှင်နေဦးခွန်တော်က VOA မြန်မာပိုင်းကိုပြောပါတယ
်။အခုကျွန်တော်ဥပဒေနဲ့အညီကျွန်တော်တို့စဉ်စစ်ပေါ့နော်။အယူခံတက်ရောက်သွားဖို့အတွက်ကျွန်တော်စီစဉ်နေပါတယ်။ဒီဥစ္စာကတော့ကျွန်တော်တို့ရဲ့အမြင်ကတော့လေဒီတမတော်ကိုထိရင်တော့ဒါမျိုးဖြစ်မယ်ဆိုပြီးတော့မှကျွန်တော်ပြည်သူလူထုကိုဟောပါပေါ့ message ပေးတဲ့သဘောတော့ကျွန်တော်တို့သုံးသပ်တာပေါ့လေပြည်စည်းနေပဲမှာပါဝင်ပတ်သက်နေတဲ့လူတွေအတွက်ကောမိကွန်းထုတ်ဆရာတွေတော့အများကြီးရှိလာတာပေါ့
ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုတရားလိုလုပ်ပြီးတရားစွဲဆိုခဲ့သူကတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးဖြစ်ပြီးမြကြီးနားတရားရုံးတရားသူကြီးဘက်ကထောင်နဲ့ငွေရန်ကိုအပြစ်ပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။တယံဇာတာလုပ်ငန်းတွေပွင့်လင်းမြင်သာမှုရှိမရှိဆိုတာကိုတင်ပြထားတဲ့သတင်းတော့မဆုအစီအစဉ်ကိုတင်ဆက်ပေးမှာပါ။တဘာဝတယံဇာတာကရလာတဲ့ဝင်ငွေတွေကိုပွင့်ပွင့်လင်းလင်းဖော်ပြပြီးတော့နိုင်ငံဗန္ဒာငွေတွေအကုန်ရောက်ဖို့အရက်ဖက်အဖွဲ့အစည်းတွေဘက်ကဝိုင်းပြီးတော့တိုက်တွန်းနေပေမဲ့လို့တချို့ငွေကြေးကိန်းကဏ္ဍတွေကိုတော့လွှတ်တော်နဲ့အစိုးရဘက်ကတော့မသိတာတွေရှိနေသေးပါ။မြန်မာနိုင်ငံအနေနဲ့တွင်းထွက်တယံဇာတာတူဖို့ထုတ်လုပ်ရေးလုပ်ငန်းတွေပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်နေတဲ့ EIDI season အနေနဲ့ဖော်ဆောင်နေတာတွေကအောင်မြင်မှုရှိပါရဲ့လားဆိုတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာကိုဇော်ထက်တင်ပြထားပါတယ်
မြန်မာနိုင်ငံရဲ့ EIDI ရွေးချယ်ချက်ကလူရဲစုလူသားကြိုးပြခွင့်ပြုပဲတွင်းထွက်တယံဇာတာတူဖို့ထုတ်လုပ်နေတဲ့နိုင်ငံပိုင်းစီးပွားရေးလုပ်ငန်းတွေနဲ့ပုဂ္ဂလိကကုမ္ပဏီတွေအစိုးရကိုခုံမှန်မှန်ကန်ကန်ပြီးရလားဝန်ကြီးဌာနတွေအချင်းချင်းငွေကြေးဆွဲပြောင်းတွေပွင့်လင်းမြင်သာရလားဆိုတဲ့အချက်လက်တွေကိုတိုက်ဆိုင်စစ်ဆေးဖော်ထုတ်နိုင်ဖို့ဖွဲ့ထားတဲ့အစိုးရရပ်ပတ်နဲ့လုပ်ငန်းရှင်သုံးပွင့်ဆိုင်ညွှန်ပေါင်းအဖွဲ့ဖြစ်ပါတယ်မြန်မာနိုင်ငံက EIDI လုပ်ငန်းစဉ်မှာပါဝင်ကျင်တာကအပြည်ပြည်ဆိုင်ရာဗန္ဓာရေးဖွဲ့စည်းတွေနိုင်ငံကယင်းနှိမ့်ညွှန်တဲ့သူရဲ့ယုံကြည်မှုကိုလိုချင်တာကြောင့်ပါဒါဆိုရင်2014မှာ EITI အဖွဲ့ဝင်ဆောင်ဖြစ်လာတဲ့မြန်မာနိုင်ငံမှာဘာတွေပြောင်းလဲခဲ့လဲဘာတွေပွင့်လင်းမြင်သာမှုရှိခဲ့လဲဆိုတာကို EITI သုံးပွင့်ဆိုင်ညွန်မောင်းအဖွဲ့မှာအရက်ပတ်အနေနဲ့ပါဝင်ထားတဲ့ပြိုကင်းသက်ဖောင်ဒေးရှင်းရဲ့ပြောရေးဆိုခွင့်ရှိသူဦးနိုင်လင်းထွတ်ကို VOA ကမေးမြန်းကြည့်တဲ့အခါမှာအခုလိုပြောပါရစေ
။အခု2018အထိပေါ့နော်ကျွန်တော်တို့အစီအစဉ်ကစား3ဆောင်ကျွန်တော်တင်ပြထားပြီးဖြစ်တယ်ပေါ့နော်။အဲ့တော့ကျွန်တော်ဒီစီကံစာကိုပြုစုတဲ့အခါမှာဒီအနေကြေတွေကိုအများကြီးကျွန်တော်တွေ့ခဲ့ရတယ်ရှိတယ်။နိုင်ငံတော်ရဲ့ဗန်ဒံငွေအခွန်ငွေပေါ့နော်ဘယ်လောက်ရှိရှိတယ်။မှန်ကန်မှုဘယ်လောက်ရှိတယ်ဆိုတာကိုကျွန်တော်တို့တတ်နိုင်တယ်လို့ကျွန်တော်တွန်းအားပေးခဲ့ရတယ်ရှိတယ်။အဓိကကတော့ကျွန်တော်တို့ဒီအခွန်ငွေရရှိမှုပေါ်မှာသူတို့ပေါ့နော်မှတ်တမ်းပြုစုတာစည်စရာဘိုင်းဆိုင်ရာတွေမှာအနေကြေတွေကျွန်တော်တို့တွေ့ခဲ့ရတယ်ရှိတယ်။တို့အတူပဲလိုင်းစင်ချထားပြီးတဲ့ခန့်ကဏ္ဍတွေမှာပွင့်လင်းမြင်သာမှုအနေကြေတွေရှိတယ်။ဒီအနာသုံးပြီးတော့လုတ်ကံပေးပေးခဲ့တာတွေရှိတယ်။အဲအရာတွေကိုကျွန်တော်တို့အဓိကထားပြီးတော့ကျွန်တော်ရဲ့ဖွဲ့စည်းနေတဲ့ဒီညီနိုင်ဆွေးနွေးမှုတွေလုပ်တယ်။အရှင်းကစားမှဒါတွေပါလာအောင်ကျွန်တော်တို့တွန်းအားပေးရတဲ့အခန်းအခန်းတွေရှိတယ်ပေါ့နော်
။တဘာဝတယံဇာတာကရရငွေကိုပုံမှန်လင်းလင်းချပြပြီးနိုင်ငံဗန္ဒာတွေအကုန်ရောက်ဖို့ရပ်ပတ်ဖွဲ့တွေကဝိုင်းပြီးတိုက်တွန်းနေပေမဲ့တချို့ငွေကြေးကိန်းကဏ္ဍတွေဆိုရင်လွှတ်တော်နဲ့အစိုးရဘက်ကမသိရတဲ့အောင်ရှိနေရဆိုပြီးလွှတ်တော်မှလည်းထောက်ပြကြပါတယ်။ဒါရီယာဥပဒေစိုးမိုးမှုအားနည်းနေရာကိုပြပြီးခင်းနဲ့မတင့်တော်တဲ့1989နိုင်ငံပိုင်စီးပွားရေးလုပ်ငန်းများဥပဒေကိုပြင်ဆင်တင့်မတင့်စဉ်းစားဖို့လိုကြောင်းရန်ကုန်တိုင်းတကုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတက်ခိုင်ကထောက်ပြထားပါတ
ယ်။နိုင်ငံတော်ပိုင်စီးပွားရေးလို့လုံငန်းနဲ့ပြောလိုက်လို့ရှိရင်နိုင်ငံတော်ကပိုင်နာနဲ့ဆိုတဲ့တစ်ချက်လေးနဲ့ပဲတူတာရှိတယ်။ကျန်တာတွေကမတူညီဘူးပေါ့။အဲ့ဒါမတူညီတာတွေကိုတူရစုပြီးတော့မှဥပမာထားပါတော့တဘာဝတယံဇာတဆိုရင်ဘယ်လိုလုပ်မလဲ။အဲပြီးလို့ရှိရင်ဒီနိုင်ငံတော်ပိုင်းဘဏ်ဒီကိစ္စဆိုဘယ်လိုလုပ်မလဲစသဖြင့်ပေါ့တူရစုပြီးမူဝါဒတွေခွဲခြားပြီးတော့မှလုံးဝမှရှိတဲ့အခါကျတော့ဥပဒေကတော့ပြန်ကြည့်တဲ့နာပေါ့နော်ပြင်ကိုပြင်တဲ့နယ်လို့ကျမကလည်းဥပဒေကိုအစဆုံးမဖတ်ထားတဲ့အတွက်အတိအကျတော့ကျမပြောလို့မရဘူးဒါပေမဲ့ဥပဒေပြန်ကြည့်တဲ့နယ်ပြန်ကြည့်ပြီးတော့မှဒီတူရအုပ်စုခွဲပြီးတော့မှစီမံခန့်ခွဲတဲ့နယ်ပေါ့နော်
နိုင်ငံပိုင်လုပ်ငန်းတွေက1990နောက်ပိုင်းကစလို့တည်ယူပို့ဆောင်ရေးကစပြီးချီမြင်အထည်အလိတ်ဘဏ်လုပ်ငန်းနဲ့တယံဇာတာဒူဖော်ရေလုပ်ငန်းအထိနေရာစုံမှာဝင်ပြီးလုပ်ကင်နေရပါလက်ရှိနေထားမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကတိကျရဲ့ငွေကြေးရှင်းတမ်းမရှိရာနိုင်ငံတကာစံနှုန်းနဲ့ရှင်ရင်စွမ်းဆောင်မှုနေနေရာရှိနေပါတယ်ဝန်ကြီးဌာနအသီးသီးအောက်မှာရှိတဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေမြမစီးပွားရေးဘဏ်မှာဖွင့်ထားတဲ့တိကျငွေစည်ရင်းက1600နဲ့2000ကျားရှိနိုင်တယ်လို့EIDI အဖွဲ့ဝင်မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တောင်းအောင်ယူမှုတောင်းအောင်ခံမှုဆိုင်ရာမဟာမိတ်အဖွဲ့မာတာရဲ့ပြောရေးဆိုခွင့်ရှိတဲ့ဒုံမိုးမိုးထွန်းကခံမှန်းကြောင်းပြောပါရယ်အဲ့ဒီငွေစင်းအားလုံးကိုပေါင်းပြီးတွက်မယ်ဆိုရင်2019တလပိုင်းအထိနိုင်ငံပိုင်းလုပ်ငန်းတွေတင်ဆက်ထားတဲ့လက်ကျငွေကကျပ်ငွေ 17.45 ထရီလီယံအမေရိကန်ဒေါ်လာနဲ့ဆိုရင် 8.6 ဘီလီယံရှိနေပါတယ်ဝန်ကြီးဌာနတွေအောက်ကနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေအနှံ့ထားတဲ့တိကျငွေစင်းဟာအစိုးရထိန်းချုပ်မှုအောက်မှာပဲရှိပြီးစီးပွားရေးဆန္ဒလုတ်ကင်နိုင်ဖို့အစိုးရကခွင့်ပြုပေးထားဖြစ်လို့ငွေကြေးသုံးဆွဲရဲ့အပိုင်းမှာတိကျကင်းလို့နေရာမျိုးမဟုတ်ဘူးလို့ဌာနဆိုင်ရာတာဝန်ရှိသူတွေကတုံ့ပြန်ထားပါတယ်။ EIDI သုံးပွင့်ဆိုင်ညွန်မောင်းအဖွဲ့မှာအစိုးရကုစားပြုအနေနဲ့ပါဝင်ထားတဲ့မြမရေနံနဲ့သဘာဝတုံးငွေလုပ်ငန်းညွှန်ကြားရေးမှူးဦးတန်းထေးအောင်ကတိကျငွေစင်းနဲ့ပတ်သက်လို့အခုလိုပြောပါရယ်
။ကျွန်တော်တို့ရဲ့ဒီငွေနဲ့ပတ်သက်တဲ့အပေါ်လေဒီ ပတ်စံတွေပေးမှာထားတယ်လို့ဆိုတဲ့အမှာစစ်စည်းတဲ့အခါမှာဘာလို့တော့တွေ့တယ်လဲဆိုတော့ကျွန်တော်တို့ရဲ့နိုင်ငံတော်ရဲ့ policy မူရတဲ့ကျွန်တော်တို့အတင်အမြတ်ရဲ့25ရာခိုင်နှုန်းသည် corporate income tax ကိုပေးရပါတယ်နောက်တစ်ခါကျွန်တော်တို့ state contribution ခေါ်တဲ့နိုင်ငံတော်ထည့်ဝင်ငွေ20ရာခိုင်နှုန်းကိုကျွန်တော်တို့ကဒီခုနပြောဒီနိုင်ငံတော်ထည့်ဝင်ငွေဖြစ်အစိုးရပေးရတယ်ကျန်သော55ရာခိုင်နှုန်းသည်ကျွန်တော်တို့ရှေ့နှစ်ကိုတည်ဆောင်လို့ရတယ်ဆိုပြီးတော့ကျွန်တော်တို့ညွှန်ကြားချက်ထုတ်လိုက်ပါတယ်ဒီငွေကြေးတွေနဲ့ပတ်သက်တာဟာတမြန်မာနိုင်ငံတော်လုံငန်းမှာလုံးဝကျွန်တော်တို့ကင်တွယ်သုံးဆွဲခြင်းမရှိပါဘူးနိုင်ငံတော်ရသုံးမှန်းကျင်ငွေစည်းဦးစီးဌာနနဲ့နိုင်ငံတော်ဘာခေါ်မလဲဆိုပြည်သူ့လွှတ်တော်ရဲ့အတည်ပြုချက်နဲ့ဘတ်ဂျက်လုံးနေတာလည်းသုံးဆွဲခြင်းဖြစ်ပါတယ်မိမိရဲ့သဘောဆန္ဒနဲ့သုံးဆွဲခြင်းမရှိပါဘူးခင်ဗျာအခုမှကျွန်တော်တို့ဒီ EIN ရယ်ဆိုတာလာသားလေးရှိမယ်အကယ်၍လာသားနေပြီးတော့နှစ်သားဖြစ်သွားမယ်ဟာလာကြည့်လိုက်ရင်ကျွန်တော်ကောင်းလာလို့ပေါ့လေတဖြည်းဖြည်းကောင်းလာမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာကျေးဇူးအများကြီးတင်ပါတယ
်နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကသူတို့ရတဲ့အမြောက်ငွေထောက်ဝယ်ကြော်ကိုတီးကြောင်းငွေစင်းရင်အနေနဲ့တင်ဆက်ဝင်ရတာမျိုးမဟုတ်ပဲနိုင်ငံဗန်တာငွေအောက်မှာပဲပြန်ပြီးထားနိုင်ဖို့ပြည်အောင်စုလွှတ်တော်မှာပြန်ပြီးစိုးညွှိနေရရှိရလို့လဲဦးနိုင်လင်းထုတ်ကပြောပါတယ်
ဒီအသားအကောင့်ကဘာကြောင့်ထားတာလဲဘယ်လိုရည်ရွယ်ချက်နဲ့ထားတာလဲထားတဲ့ပုံမှာဘယ်လိုမျိုးဟိုထိန်းချုပ်မှုတွေနဲ့ထားတယ်လဲဆိုတာမျိုးကျွန်တော်မြင်ရခဲ့တယ်အဲမြင်ရတဲ့အခါမှာသူတို့ကတော့အဲတုန်းကတော့ကျွန်တော်တို့စမေးတဲ့အချိန်မှာတုန်းကသူတို့ဒီတိကျတဲ့ဖြည့်ရှင်းမှုတွေသူမရှိခဲ့ဘူးပေါ့နော်ပြည်ထောင်စုတတော်ကိုတင်ပြပြီးတော့မှဒါလည်းပြန်လည်းတုံးဆွေးရတယ်ဆိုတော့အဲရောင်းရလေးကိုပေါ်လာတယ်ပေါ့နော်အဲပေါ်လာပြီးနေလဲကျွန်တော်ကဒါသည်မဖြစ်တင်ဘူးဆိုတော့ဟာကိုကျွန်တော်တို့ထပ်ပြီးတော့ဆက်ပြီးတော့ဟိုတုံးအားပေးပြီးတော့ထောက်ပြပေးခံခဲ့တာလည်းရှိတယ်
EITI မှာအစိုးရကိုယ်စားလှယ်9ယောက်လုပ်ငန်းရှင်9ယောက်အရက်ပတ်ဖွဲ့စည်းကကိုယ်စားလှယ်9ယောက်နဲ့2019ကအသစ်ဖွဲ့စည်းထားတာပါတဘာဝတည်ရန်စာတာစီမံခန့်ခွဲရာထင်သာမြင်သာရှိဖို့ကနိုင်ငံဗန်နာငွေအတွက်ရေးကြီးသလိုပြည်တွင်းငြိမ်းချမ်းရေးပြည်ပခါတွေရဲ့အဓိကတွန်းအားမဟုတ်ဘူးဆိုရင်တောင်မှအဖြေတစ်ခုရနိုင်ဖို့ရေးကြီးတဲ့အကြောင်းအရာတစ်ခုဖြစ်နေကြောင်းအရက်ပတ်ဖွဲ့တွေကထောက်ပြနေကြပါတယ်ခင်ဗျာ
ကိုယ်စော်ထက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်မြန်မာတခွေအစီအစဉ်မှာတော့စားတောက်ကုန်တွေမှာပါဝင်ပစ္စည်းအညွန့်ဖော်ပြမှုကအာဟာရအချက်အလက်နဲ့အပတ်သက်ပြီးတော့အတိပေးရာရောက်တယ်လို့အစားတောက်ဘေးကင်းလုံခြုံမှုအတွက်စားသုံးသူတွေရဲ့ယုံကြည်ရာကိုတိဆောက်ရလဲရောက်ပါတယ်မြန်မာနိုင်ငံမှာတော့အခုတော့ပြည်တွင်းစားတောက်ကုန်တွေတာမကပဲနဲ့ပြည်ပမှာတွင်တွင်းနဲ့အစားတောက်ပစ္စည်းတွေအတွက်ပါမြန်မာလိုအညွန့်ဖော်ပြရမှာဖြစ်ပါတယ်အဲ့လိုမလုပ်ဘဲပြက်ကွက်မယ်ဆိုရင်တော့ဥပဒေအရအရေးယူသွားမှာပါမြန်မာတခွေအစီအစဉ်မှာကိုကောင်းမြတ်ဖြိုးကအသေးစိတ်တင်ဆက်ထားပါတယ်
အခုချိန်မြန်မာနိုင်ငံမှာတော့ဈေးကွက်ထဲမှာရောင်းချနေတဲ့တချို့စားသောက်ကုန်တွေမှာပါဝင်တဲ့ပစ္စည်းတွေကိုမဖော်ပြထားသလိုတတန်းကုန်ဆုံးမရက်ကိုမဖော်ပြထားတဲ့ထုတ်ကုန်တွေလည်းရှိနေပါတယ်။မြန်မာနိုင်ငံမှာထုတ်လုပ်ရောင်းချနေတဲ့စားသောက်ကုန်တွေမှာတော့ဘေးကင်းလုံခြုံမှုရှိတဲ့စားသောက်တွေလည်းရှိသလိုဘေးကင်းလုံခြုံမှုအတွက်စိတ်ချရတဲ့အနေအထားမှမရှိတဲ့စားသောက်ကုန်တွေလည်းရှိနေပါတယ်။ဒါကြောင့်စားသုံးသူအကာအကွယ်ပေးရေးကော်မတီကပြီးခဲ့တဲ့အောက်တိုဘာလကုန်ပိုင်းတော့ကမြန်မာနိုင်ငံမှာရောင်းချမဲ့ကုန်ပစ္စည်းတွေမှာစားသုံးသူဘေးကင်းလုံခြုံရေးအတွက်30ပုံအညွန့်30ပုံအညွန့်ဓာတ်မှတ်တဲ့အကြောင်းဖော်ပြမှုနဲ့ကြိုတင်တတိပေးချက်ဘေးထွက်ဆိုးကျိုးစတာတွေကိုမြန်မာဘာသာဒါမှမဟုတ်မြန်မာဘာသာနဲ့အတူတခြားဘာသာစကားတွေနဲ့ထည့်သွင်းဖော်ပြရမယ်ဆိုပြီးထုတ်ပြန်ချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီလိုရောင်းချမဲ့ပစ္စည်းတွေမှာတဆိုင်ရာဘာသာစကားနဲ့တတိပိချက်တွေပါဝင်ပစ္စည်းတွေပေါ်ပြတာဟာတကမ္ဘာလုံးမှာကျင့်သုံးနေတဲ့အရာဖြစ်တယ်လို့မြန်မာနိုင်ငံစားသောက်ကုန်ထုတ်လုပ်တင်ဖို့ရောင်းချနေသူများအသင်းရဲ့တွဲဖက်တွေးမှုတစ်ဒေါက်တာကျော်ငင်းအေးကအခုလိုပြောပါတယ
်ဒါဟာတာဝန်ယူမှုတာဝန်ခံမှုအတွက်ပေါ့နော်ထုတ်လုပ်တဲ့လူတွေကဒီစားသုံးသူတွေကို right to information ပေါ့အချက်လက်တွေကိုသူတို့ပေးရမယ်ကုန်ပစ္စည်းတွေစားသောက်ကုန်တွေလူသုံးကုန်တွေထဲမှာသူတို့ဘလို့သုံးဆွဲရမယ်ဒါကသူ့ရဲ့စံချိန်စံညောဘလို့ရှိတယ်ဆိုတာကိုအားလုံးအတိအကျထည့်သွင်းဖော်ပြရမယ်ဒါတကွာလုံးလုပ်ရတဲ့လုံဆောင်ချက်ပဲပေါ့နော်စားသုံးသူတွေနားလဲတဲ့ဘာသာစကားနဲ့ထည့်သွင်းဖော်ပြရမယ်ဆိုလိုချင်တာကတော့ထုတ်လုပ်တဲ့နိုင်ငံဟာသုံးဆွဲတဲ့နိုင်ငံကလူတွေနားလဲတဲ့ဘာသာစကားတွေပါထည့်ပြီးတော့ဖော်ပြရမယ်အဲ့တော့မြန်မာနိုင်ငံအနေနဲ့လည်းပဲကျွန်တော်တို့ကဒီနိုင်ငံတကာကနေကွန်ပျူတာတွေကိုသုံးဆွဲတဲ့အခါမှာဒီနိုင်ငံတကာဘာသာစကားတွေတွေမကဘူးမြန်မာဘာသာစကားတွေပါလို့တယ်။နောက်ကိုယ်ပြည်တွင်းကနေပြီးတော့ထုတ်လုပ်တဲ့လူတွေကလည်းပဲဒီမြန်မာဘာသာစကားရုံးသုံးဘာသာစကားတွေထည့်သွင်းဖို့လို့တယ်ပေါ့နော်။အဲ့ဒီအတွက်ကဒါတကဘာလုံးမှာလက်ခံထားတဲ့အချက်ဖြစ်တယ
်။ဒီဘက်ကတင်တင်လာတဲ့ပစ္စည်းတွေတခြားဘာသာစကားတွေနဲ့ပေါ်ပြထားတာကစားသုံးသူတွေကိုနင့်နာစေတဲ့အတွက်မြန်မာလိုအညွန့်တွေထည့်သွင်းရမယ်ဆိုတဲ့အချက်ဟာမဖြစ်မနေလိုက်နာရမယ့်အချက်ဖြစ်တယ်လို့လည်းဒေါက်တာကျော်ငင်းအေးကအခုလိုပြောပါသေးတယ်
ဒီဘက်ကနေတင်သွင်းတဲ့စားသောက်ကုန်တွေ ကိုကတော့ဒီပြည်ရဲမှာထုတ်လို့တဲ့စားသောက်ကုန်တွေမကဘူးဒီရောင်းဝယ်ဖောက်ကန်းနေတဲ့ကွန်ပျူတာရဲ့စားသောက်ကုန်တွေပါပါလာဆိုတော့လေအဲ့တော့ဖြန့်ချီသူတွေကနေပြီးတော့တာဝန်ယူပြီးတော့ဒီပစ္စည်းကိုဘယ်လိုသုံးဆွဲရမယ်နောက်ပြီးတော့ဟိုဖြန့်ချီတဲ့တာဝန်ယူမဲ့လိပ်စာအစပေါ့နော်ဒီမြန်မာလိုဖော်ပြပြီးတော့ရေးတဲ့နေအဲမြို့ရင် ဒီမှာဟိုတရုတ်လိုတွေနောက်ထိုင်းလိုတွေကိုရီးယားလိုတွေဂျပန်လိုတွေဖြစ်နေတယ်ဆိုရင်သူတဲမှာပါဝင်တဲ့ပစ္စည်းတွေဘာတွေမှမသိနိုင်ဘူးအဲ့တော့စားသုံးသူတွေအတွက်နင့်နာရတယ်ပေါ့အဲ့တော့လိုက်ကိုလိုက်နာရမယ်လုပ်ငန်းရှင်တွေကိုအဲ့ဒီလိုအညွှန်းတွေဖော်ပြနိုင်မှုအတွက်6လအချိန်ပေးထားပြီး2019ခုနှစ်ဧပြီလကုန်ပိုင်းမှာအဲ့ဒီမိတ်ကြော်ညာစာအတက်ဝင်တော့မှာပဲဖြစ်ပါတယ်အဲ့ဒီမိ
ဒီနေ့ကျွန်တော်တို့အစားအသောက်ဘေကင်းလုံခြုံရေးအသိရှိမှလဲလုပ်ငန်းတိုးချဲ့မှုတွေပြပောက်ကိုတင်ပို့တဲ့လုပ်ငန်းတွေရရှိမှအဆင်ပြေမှာလဲဖြစ်ပါတယ်မြန်မာနိုင်ငံစားသောက်ကုန်ထုတ်လုပ်တင်ပို့ရောင်းချသူများအတင်းဒုတိယဥက္ကဋ္ဌဦးစိန်တောင်ကတော့အခုချိန်မှာတော့အဲဒီလိုအာမခံချက်တွေရရှိထားတဲ့ကုမ္ပဏီတွေဟာမြန်မာနိုင်ငံမှာထွက်ပေါ်လာတဲ့အတွက်နောက်ပိုင်းမှာကိုထုတ်ကုန်တဲ့ပ
22,000 ရပါတယ်တချို့ဆက်ယုံတွေ GM ပြီးတော့ HC တွေရလာအဲ့ဆက်ယုံတွေကသူများနဲ့စာရင်နာမည်ရအဲ့လိုရှိရနေပြီးတော့ချန်ပီယံတွေထွက်လာပြီးတော့နောက်ကနေတော့လိုက်လုပ်ကြတယ်ဆိုအဲ့လိုမျိုးပေါ့ကိုကဘာလို့အမှမသိဘူးဘယ်လူနဲ့ပေါင်းပြီးလုပ်အောင်လည်းမသိတဲ့အဥ္စာကိုဆရာတို့အသင်းဖွဲ့တွေကဟောဒီလိုလုပ်အောင်မယ်ဒီလိုလုပ်အောင်မယ်ဆိုတော့ guideline တွေပေးသွားတယ်တဖြည်းဖြည်းတိုးတက်လာတယ်အဲ့တော့လုံးဝဒီလိုမျိုးမလုပ်တဲ့အားနေပြီးတော့သူတဖြည်းဖြည်းတိုးတက်လာတာအင်တန်မှကောင်းတယ်တိုးတက်မှုဖြစ်ပါတယ် qualified ဖြစ်တဲ့ operator တွေလုပ်ချင်အားဖြင့်အဲ့ဒီဆက်ယုံကအကြီးသေးဘေးရနေကင်းချင်စားတောက်ကုန်ထုတ်တော့နာမည်ရပြီးတော့သူသူဘက်ကဈေးကောင်းနေရသွားပြီဆိုတော့လူတွေလိုက်လာလူတွေကဘာပဲကြည့်လဲဆိုတော့အကျိုးအမြတ်ကိုပဲကြည့်တယ်ဒီ food safety ကိုစူးစမ်းခြင်းအားဖြင့်ဒီစီဘွားရေးဘက်က benefit တွေဘယ်လိုရလဲဆိုတာကိုရှိရတော့အဲ့ဥစ္စာတွေကိုစီဘွားရေးတုံးရတာတိသွားပြီဆိုတော့နောက်အချိန်လုံးဆိုတော့တက်ဖို့ပဲရှိတယ်လောလောဆယ်မှာအဲ့ဒါတွေမတိသေးဘူ
းဒါအပြင်ပြည်ရင်းကအသေးစားလက်စားစားတောက်ကုန်လုပ်ငန်းတွေတိုးတက်လာဖို့အတွက်ဆိုရင်လည်းပြည်ပကနေတင်သွင်းတဲ့စားတောက်တွေကိုတေချာစီးစစ်ပြီးတင်သွင်းခိုင်းမယ်ဆိုရင်တော့ပြည်ရင်းကထုတ်လုပ်တဲ့ဘေးကင်းတဲ့စားတောက်ကုန်လုပ်ငန်းတွေတိုးတက်လာမှာဖြစ်တယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်မြန်မာနိုင်ငံစားတောက်သူများတမကရဲ့အတွင်းရေးမှူးဦးမောင်မောင်ကအခုလိုပြောပြပါဗျာ
ပြည်ပကဥစ္စာမှာအန္တရာယ်မကင်းတာတွေရှိသလိုကင်းတာတွေလည်းရှိတယ်။တော့ကင်းတာတွေကိုတေချာစီစစ်သွင်းပေးနိုင်ပြီးတော့မှဖြည်းဖြည်းချင်းကျွန်တော်တို့တိုင်းပြည်ရဲ့ထုတ်ကုန်တွေကတိုးတက်လာတယ်ဆိုရင်တော့ကျွန်တော်တို့စားသုံးသူတွေတိတ်မနာဘူးပေါ့နော်။ပြည်တွင်းကလုပ်ငန်းရှင်တွေရဲ့ထုတ်ကုန်တွေကိုစားသုံးသူတွေကအားမပေးသလိုဖြစ်နေတယ်။နောက်ပြီးတော့အဲ့ဒီအတွက်ကိုလိုအပ်တဲ့ဟာကိုအပြည်ပအသွင်းလိုက်တဲ့အခါကျတော့ပြည်တွင်းထုတ်လုပ်သူတွေရဲ့ထုတ်ကုန်ကစားသုံးသူကတိတ်အားမပေးတဲ့သဘောဖြစ်သွားတယ်။ဒါကိုတော့တေချာကယူဆဆိုင်တော့ကြည့်ဖို့လိုတယ်။အရေးကြီးတာကကျွန်တော်တို့ပြည်တွင်းကတော့ဒီထုတ်လုပ်ရောင်းချနေတဲ့သူတွေဒီလုပ်ငန်းရှင်တွေအားကောင်းဖို့လိုတယ်။နော်အားကောင်းဖို့ဆိုတာဒီတိုင်းအားမကောင်းဘူး။ဥပဒေနဲ့ညီပြီးတော့စနစ်တကျလုပ်နိုင်မှာအားကောင်းမှာ
။မြန်မာနိုင်ငံမှာဘေးရန်ရဲ့ကင်းရှင်းပြီးတန်ရှင်းတဲ့စားတောက်တွေအာမခံချက်ပေးနိုင်တဲ့ကုမ္ပဏီတွေထွက်ရှိလာဖို့အတွက်ဆိုရင်တော့ဌာနဆိုင်ရာတွေကကွင်းစင်စစ်ဆေးဖို့လိုအပ်တယ်လို့ထုတ်လုပ်သူတွေကလည်းအစစ်အစေးခံနိုင်ရမှာပဲဖြစ်ပါတယ်။ဒါအပြင်ထုတ်လုပ်သူတွေအနေနဲ့ကလည်းတက်တက်ရှင်းရှင်းထုတ်လုပ်နိုင်ဖို့အတွက်တက်ဆိုင်ရာအသင်းအဖွဲ့တွေနဲ့ချိတ်ဆက်ပြီးဤပညာတွေကိုလေ့လာဖို့လိုအပ်နေတဲ့ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်ကျွန်တော်ကောင်းမြတ်ပြောပ
ါမြန်မာတခွေစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒရဲလီလိုက်စီစဉ်ကိုဆက်လက်ထုတ်လင်းပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လင်းပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောတာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ10ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လှိုင်းဒိုမီတာ25 kHz 15653ည၊လှိုင်းဒိုမီတာ32 kHz 11803ည၊လှိုင်းဒိုမီတာ51 kHz 9335နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါ။လာမယ့်တနင်္လာနေ့ဒီဇင်ဘာ10ရက်နေ့ရာဆိုရင်နိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့အခွင့်အရေးကြီးညာဇာတ်လမ်း290ပြည့်လည်းဖြစ်ပါတယ်။ဆိုတော့ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အရသာအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့အခွင့်အရေးကိုကာကွယ်ပေးနိုင်အောင်ဘလောက်ထိစွန့်ဆောင်နိုင်ခဲ့ပြီးပါပြီလဲ။နောက်ဒီမိုကရေစီထွန်းကားရေးမှာဘလို့လူတွေဘလို့အရာမျိုးတွေကဟန်တားဖြစ်နေပါလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်နိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတချို့လည်းလေးလိုက်မှမှရောက်နေပါပြီ။ကျွန်တော်ပြည်နိုင်ဆွေးနွေးဖို့အတွက်ကိုလူ့ခွင့်ရေးရှင်းနေဖြစ်တဲ့ဦးသိန်းတန်းဦးနောက်ကြားမှတန်းတူညီမရေးခွင့်ရကဒါရိုက်တာမမေစပယ်ဖြူနောက်သတင်းစာဆရာဦးတီယာသူတို့ဖိတ်ခေါ်ထားတာရှိပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့အသုံးသက်ချက်တချို့ကိုအရင်ကြားချင်ပါတယ်။ဆိုတော့ဒီမမေစပယ်ဖြူပဲအရင်ဆွေးနွေးပြပါအောင်ခင်ဗျမြန်မာနိုင်ငံရဲ့ဒီလူ့ခွင့်ရေးအစဉ်တန်းကလက်တလောသုံးသက်ကြည့်မယ်ဆိုရင်ဘယ်အဆင့်မှာရောက်နေရလို့သုံးသက်လို့ရမလဲ။ဟိုရှေ့ကိုတိုးနေလားနောက်ပြန်ဆုတ်နေလားရပ်တန့်နေသလားရေဦးရသုံးသက်ပေးပါအောင်ခင်ဗျ။
ဟုတ်ကဲ့ကျမတို့ဒီလူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့တိုင်းတာတဲ့ညှိုးကိန်းတွေတော့အများကြီးရှိပါတယ်ပေါ့နော်အဲ့တော့ဟိုတမ်းမဲ့လေတိတာမြင်တာလွယ်တဲ့ညှိုးကိန်းလေးတွေရနေလဲစပြီးကြောကြည့်အောင်ပေါ့နော်အထူးသဖြင့်တော့ဒီသတင်းမီဒီယာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေဟာဒီအခြေခံလူ့အခွင့်အရေးထဲမှာကျမတို့ကအရေးကြီးတဲ့အချက်တွေဖြစ်ပါတယ်အဲ့တော့လူ့အခွင့်အရေးနဲ့အခြေအနေကိုကျမတို့သုံးသပ်တဲ့အခါမှာသုံးသပ်ရမယ့်အချက်တွေကတော့အများကြီးပေါ့ဒါပေမဲ့လေကျမကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဒီသတင်းမီဒီယာလွတ်လပ်ခွင့်နဲ့တိုက်တာမယ်ဆိုရင်တော့ကျမတို့နိုင်ငံရဲ့အခုလက်ရှိအခြေအနေကအများကြီးပဲအနောက်ကိုပြန်ပြီးတော့ဆုတ်သွားတယ်လို့ပြောကြည့်ပါတယ်ပေါ့နော်ဆိုတော့လောလောလတ်ကျမတို့ဒီငွေကြေးရေးအတွက်အကြွာလှူရှားတဲ့သူတွေကိုကျမတို့ထောင်ဒဏ်ရောငွေဒဏ်ရောချမှတ်တဲ့ကိစ္စတွေပေါ့နော်မနည်းရပဲကျမတို့ချမှတ်လိုက်တဲ့ကိစ္စတွေဆိုရင်ကြလူ့ခွင့်ရေးမြန်မာနိုင်ငံမှာရှိတဲ့လူ့ခွင့်ရေးအခြေအနေကိုမီးလောင်ဖိုးပြတဲ့အခြေအနေပါဒီလိုဟိုကချင်စစ်ပေးဒုက္ခတွေတွေအတွက်ဟိုဘယ်လိုပြောမလဲငြိမ်းချမ်းစွာဆန္ဒထုတ်ပေါ်တဲ့အရာတွေကိုကျမတို့ထောင်သွင်းအကျဉ်းချတာတို့ဂံွေချမှတ်ကြတို့ပြီးတော့ဒီ right to information ပေါ့နော်ကျမတို့သတင်းအချက်အလက်ရယူခွင့်နဲ့ပတ်သက်ပြီးတော့လည်းအခုဒီသတင်းတော့ကိုဝါလုံးတို့ကိုကျော်စိုးဦးတို့အဖမ်းခံရတာအပြင်ကျမတို့ဒီ freedom house ရဲ့သတ်မှတ်ချက်ကိုကြည့်မယ်ဆိုရင်လည်းကျမတို့မြန်မာနိုင်ငံကအများကြီးရဲ့အဆင့်မိတ်ကြသွားတာကိုတွေ့ရတယ်ပေါ့အဲ့တော့သူခွေရလို့ပြောတော့အရှုတော့နေအများကြီးတော့ရှိပါတယ်ပေါ့နော်ဒါပေမဲ့ကျမရဲ့အမြင်ကျမရဲ့ရှုတော့အရာပြောရမယ်ဆိုတော့ကျမတို့ကရှေ့ကိုတိုးတက်မလာပဲနဲ့အနောက်ကိုပြန်ပြီးတော့ဆုတ်သွားတဲ့အပိုင်းမှာရှိတယ်လို့ကျမကဥပပထမဆွေးနွေးချင်ပါတယ
်ဟုတ်ကဲ့မမေစပယ်ဖြူဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်ဒီလူခွေရှင်းနေရဦးသိန်းတန်းဦးလည်းရှင်းနေပါဆရာဦးသိန်းတန်းဦးခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံလူခွေအခြေအနေနဲ့ပတ်သက်လို့ရေဝီကကျွန်တော်တို့သုံးသပ်ကြည့်မယ်ဆိုရင်အခြေအနေဟာရှေ့ကိုတိုးနေလားနောက်ပြန်ဆုတ်နေလားရပ်တန့်နေတဲ့အခြေအနေမျိုးလားဆရာသဘောထားပြောပါဦးခင်ဗျာ
ကျွန်တော်လည်းနောက်ပြန်ဆုတ်တယ်လို့ထင်နေရ။ဟိုအခုအခြေအနေတွေကလေဒီဘာတည်းတည်းလက်ခွင့်နဲ့ပတ်သက်တဲ့အပိုင်းတွေနောက်တစ်ခါဟိုဒီလွတ်လပ်စွာထုတ်ပေါ်ဆန္ဒပြတဲ့ကိစ္စမျိုးတွေမှာရည်ယူခံရတယ်။နောက်ကျွန်တော်တို့ဒီ right and the connected နဲ့ပတ်သက်ပြီးတော့လက်သမားတွေရဲ့အခွင့်အရေးတွေ access to information တို့ပတ်ပေါင်းစုံကြည့်ရင်တော့ကျွန်တော်တို့နောက်ပြန်ဆုတ်နေတဲ့အနေအထားလေးတွေကျွန်တော်တို့တွေ့ရတယ်။တွေ့ရတော့အခုဒီဖြစ်နေတဲ့ဒီအစိုးရဖွဲ့ရဲ့အနေထားရဲ့နောက်တစ်ဖက်ကသူတို့ကဟိုမဆက်ဆံရင်းနဲ့ပတ်သက်လို့လုပ်တဲ့ကိစ္စမျိုးတွေဆိုရင်တစ်ဖက်ကိုဟိုကြည်နေရတော့အထူးသဖြင့်တော့ဒီရေကြီးကကန့်ပြီးတော့အဲ့ဒီလိုကိစ္စမျိုးတွေမှာဖိနှိပ်တဲ့အနေထားမျိုးတွေဖြစ်တယ်။နောက်သတင်းသမားတွေအပေါ်မှာလည်းပဲဟိုဝေဖန်ထောက်ပြတဲ့ကိစ္စမျိုးတွေမှာဆက်ဆက်တိမခံဘူးနော်။ဟိုက11 media သူကသတင်းသမားတွေကသူတို့ပြောတာအမှန်မှပေးချေဒီလိုအပြောမခံဘဲနဲ့ကျွန်တော်ဒီဖိနှိပ်ချက်ချက်ပြီးတော့အာဏာရှင်လမ်းကြောင်းလိုက်တဲ့အပြုအမူတွေတွေ့နေရတယ်ဒါသမရာကြီးကဝင်ပြီးတော့ဆယ်ခဲ့လို့ပေါ့ဗျာအဲ့လိုပြောပြဆိုရင်ရေပုံရဆိုရင် င်တော့ကျွန်တော်တို့ကနောက်ကိုစုပ်နေတယ်လို့ပြောရမှာပါ
။ဟုတ်ကဲ့ဆရာဦးတင်တဲ့ဆွေးနွေးရကျေးဇူးပါ။နောက်ကျွန်တော်တင်တဲ့ဆရာဦးတရားသွေးလည်းရှင်းနေပါလေ။ဆရာဦးတရားသွေးခင်ဗျာအခုကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ရေဝီရသုံးသပ်မယ်ဆိုရင်ကျွန်တော်တို့ကဟိုရှေ့တိုးနေလားနောက်ပြန်ဆုတ်နေလားတန့်နေတဲ့အခြေအနေမျိုးမှာရှိနေလားရှေ့ရဆွေးနွေးသွားတဲ့ပုံကုတ်နှုတ်ဦးစလုံးကတော့နောက်ဆုတ်နေတဲ့အခြေအနေတွေကိုပို့တွေ့ရတယ်ဆိုတဲ့အမြင်တွေကိုပြောသွားပါရစေ။ဦးတရားသွေး
။ဟုတ်ကဲ့ကျွန်တော်အမြင်ပြောရတော့ချင်းနဲ့တော်တော်ရှုပ်ထွေးရဟိုနောက်ဆုံးနေရလို့တော့ကျွန်တော်မခံစားမိဘူးဒါပေမဲ့အချိန်ပြီးနောက်ကိုပြန်ရောက်သွားနိုင်တဲ့အချိန်လေးလို့ကျွန်တော်ခံစားမိပါတယ်အဓိကပြဿနာတော့ဘာဖြစ်လဲဆိုတော့ဒါလူတွေကအခုကျတော့မှကိုယ့်အခွင့်အရေးကိုကိုယ်သိလာတဲ့လူတွေကများလာတယ်ဘာလို့သို့တော်လည်းပဲသူများအခွင့်အရေးကိုမသိဘူးကိုယ့်အခွင့်အရေးတော့အရင်တော့ကျွန်တော်တို့လူခွင့်အရေးနဲ့ပတ်သက်လာရင်ကိုယ့်အခွင့်အရေးကိုဘာမှလည်းမသိဘူးနောက်တစ်ခါကိုယ့်အခွင့်အရေးကိုငင်းတယ်ခံရတာရှိရလစ်လူရှုခံရရှိတယ်နောက်တစ်ခါအဲ့ဒီလိုဖြစ်မှန်းမသိဖြစ်ခဲ့တဲ့ကာလတွေရှိခဲ့တာပေါ့နော်အဲ့တော့အဲ့ဒီအချိန်ကာလတွေလည်းကျွန်တော်တို့အခုရှင်းကြည့်မယ်ဆိုလို့ရှိလို့ရှိတော့ဆိုတော့သူတွေကကိုယ့်အခွင့်အရေးကိုသိလာတယ်သိလာတော့မကောက်ပိုလဲလိုချင်လာတာပေါ့နော်အဲ့တော့အချိန်တည်းမှာကျွန်တော်ဗာသတိထားမိလို့ဆိုတော့အခုအခွင့်အရေးကိုပိုသိလာပြီးတော့သူများအခွင့်အရေးကိုဘယ်တော့မှမထဲတော့တဲ့ဟာမျိုးတွေကျွန်တော်တို့ဒီကာလမှာကြုံရတယ်ဗျအဲ့တော့ဟိုတော်တော်ပြန်ကြအခုကျွန်တော်လည်းကြားလိုက်တာတော့ကျွန်တော်တို့ဒီနိုင်ငံရေးဘက်မှာနောက်တစ်ခါကျွန်တော်သတင်းမီဒီယာဘက်မှာအခွင့်အရေးတွေမရရှိရငင်းပယ်ခံရတာဟိုနောက်တစ်ခါဟိုတရင်အမျိုးသားအလိုက်နဲ့ပဲအလိုက်ပေါ့နော်ဟိုသက်သာမုံသက်သာနေမတူတော့ဘာဒီဆန္ဒပြခွင့်ကိုတော့မှကျွန်တော်တို့ဒီပြည်ရင်းဆက်နဲ့ပတ်သက်လို့ရှိလို့ရှိလို့ရှိရင်ကျွန်တော်တို့ဒီဆန္ဒပြတာအစားခက်ခဲတာဒီကျွန်တော်တို့ခွင့်ပြုချက်ရဖို့ဒါမလွယ်တာတွေပေါ့နော်ဒါတွေကိုလုံခြုံရေးအကြောင်းပြချက်ပဲဖြစ်နိုင်ငံရေးအကြောင်းပြချက်ကြောင့်ပဲဖြစ်ဖြစ်နောက်တစ်ခါလူသားချင်းကြားစိတ်အကြောင်းပြချက်တွေလည်းဖြစ်ဖြစ်ကန့်သက်ခံရတာလည်းတကယ်လက်တွေ့မှာရှိနေဖြစ်တယ်ဆိုတော့ဒီခြေနေတည်းကတော့ဆုံးယုတ်သွားတာဆက်ကိုကျွန်တော်အမြင်ပြောရရင်တော့ဟိုတော်တော်လေးကိုကျွန်တော်တို့ဒီအရင်ကာလလောက်ထိကိုအချိန်မီးပြန်သွားနိုင်တဲ့အချိန်မီးတက်လို့ပြောရမှာပေါ့နော်ဖြည်းဖြည်းချင်းဆုတ်ယုတ်လာဆိုတော့ကျွန်တော်ကဆုတ်ယုတ်တယ်လို့တော့မထင်ဘူးတော်တော်လေးပဲဒီအချိန်မီးတွေအချိန်မီးမထိန်သိမ်းနိုင်တော့ကျွန်တော်တို့က2020လောက်မှာကျွန်တော်တို့ဒီနိုင်ငံရေးအရာပေါ့အတောင်းလည်းတစ်ခုဖြစ်သွားရင်ကျွန်တော်တို့ကအရင်ကာလကိုအောင်ပြန်ရောက်သွားနိုင်တဲ့အနေအထားမျိုးပေါ့နော်ဒုံးကနေကျွန်တော်ဟိုဖြည်းဖြည်းချင်းတက်ဒုံးကနေဆုတ်သွားမယ်လို့တော့ကျွန်တော်ခံစားမိနေပါဗျာ
ဟုတ်ကဲ့ဟိုအနေရရှိနေတဲ့အခြေအနေပေါ့လေဆိုတော့ကျွန်တော်ဒီဟိုဆွေးနွေးခွင့်နဲ့ပတ်သက်လို့ကျွန်တော်တို့ဟိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်တူကတော့ကျွန်တော်ဒီထိုင်းနိုင်ငံကိုတီးလည်မှုကကိုတီးလည်မှုဆွေးနွေးနေတာပဲဖြစ်ဖြစ်မေးမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမေးမြန်းနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီအစိုးရနဲ့စစ်တပ်တို့တော့ဒီမိုကရေစီလို့ပြောနေပြီမဲ့ဒီမိုကရေစီအရောကျွန်တော်တော့မမြင်ဘူးဗျ။ဘာဖြစ်လို့လဲဆိုရင်တော့ဒီမိုကရေစီဆိုရင်တော့လူအခွင့်အရေးချိုးဖောက်ရှာမလို့ဘူးเนาะ။ကျွန်တော်တိုင်းရင်းသားဒေသတွေမှာတော့နေရာဝင်ယူပြီးတော့เนาะစစ်တပ်တွေတင်ပို့နေတာလမ်းသနာဖောက်ပြီးတော့စစ်တပ်တွေတင်ပို့နေတာเนาะ။နောက်ပြီးတော့လက်နက်ကြီးလက်နက်ငယ်တွေသူတို့တင်ပို့နေတာကားနဲ့ပိတ်ပြီးတော့သူတို့အများကြီးတက်နေတာကျွန်တော်တွေ့ရတယ်မှာ။ဒီတစ်ခတ်ဆဲတစ်ခစ်မှာเนาะ NCA တစ်ခစ်မှာသူတို့လှုပ်ဆောင်နေတာကျွန်တော်တွေ့ရတယ်။ဒါကြောင့်မို့ဒီနောက်နောင်ဟိုเนาะသူတို့ဆက်လက်ပြီးတော့เนาะလူခွင့်ချိုးဖောက်ဖို့အများကြီးရှိနေတယ်ကျွန်တော်မြင်တ
ယ်။ဟုတ်ကဲ့ကိုတီးလည်းမှုဆွေးနွေးတာကျေးဇူးပါ။အခုကျွန်တော်တို့ဒီဆွေးနွေးပွဲကိုပဲဒီ Facebook ကနေပြီးတော့ဟိုတိုက်ရိုက် comment ပေးနေတဲ့လူတွေလည်းရှိပါတယ်။တူကတော့တိုင်းရင်းသားနာမည်ပါပဲ။သူကတော့ Nokia Gold လူဆိုတဲ့တယောက်ပါ။သူကတော့မြန်မာနိုင်ငံရဲ့လူခွင့်ရေးချင်းတွေနောက်ပြန်ဆုတ်နေတယ်တဲ့။ကျွန်တော်တို့တိုင်းရင်းသားတွေအပေါ်မှာဒီဟိုအစိုးရနဲ့ဒီလက်နက်ကိုင်အင်အားစုတွေကဟိုနှိတ်ကိုကနိုင်ချင်နေရရှိပါတယ်ဆိုပြီးသူကမှတ်ချက်ပေးထားပါတယ်နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲကိုစာပေးပို့ပြီးတော့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်အဲ့ထက်တူကတော့အရင်ဆုံးဒီအမေရိကန်ပြည်တော်စုကမောင်တသနာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျဒီမိုကရေစီထုံးငါးရဲ့ကိုအဓိကအဟန္တာပြုနေသူတွေကတော့အမျိုးသားရေးကြေကြော်သံတွေနဲ့ကိုတိုင်ရေးကိုတိုင်ထောက်ခံပြီးအုပ်ချုပ်ရေးအာဏာတွေကိုဖဲ့ယူထားတဲ့စစ်ကောင်ဆောင်တွေနဲ့ဒေါ်လာရေးကြေကြော်သံတွေနဲ့ငြိမ်းချမ်းရေးကိုမုန်းတီးစိတ်လက်စားချီလိုစိတ်တွေသံတရားစိတ်တွေမယုံကြည်မှုတွေနဲ့ရယူလို့စိတ်ပြင်းထန်နေတဲ့လူမျိုးစုလက်နက်ကိုင်ခေါင်းဆောင်တွေကြောင့်လို့ပဲယူဆမိပါတယ်။တခါနိုင်ငံရေးပါတီတွေရဲ့အားနည်းချက်ကဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်ချောမွေ့ဖို့အစိုးရနဲ့ဘယ်လိုပူးပေါင်းဆောင်ရွက်ရင်ကောင်းမလဲဆိုတဲ့စဉ်းစားတွေးခေါ်အကြံပြုကြတာထက်မိမိတို့ပါတီအောင်နိုင်ရေးကိုသာပုံမှုအလေးထားဆောင်ရွက်နေတာတွေကလည်းအဟန္တာဖြစ်နေတယ်လို့ယူဆမိပါတယ်။အစိုးဆုံးကတော့အစိုးရအနေနဲ့ဒီမိုကရေစီရဲ့ကြောရုပ်ဖြစ်တဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်မှန်တိုင်းတဲမှတ်တည်ငြိမ်အောင်လှုပ်လို့မရအောင်စစ်ကောင်းဆောင်တွေကပြည်ထရေးနဲ့တရားစီရင်မှန်တိုင်းကိုထိန်းချုပ်ထားခြင်းပါပဲ။အုပ်ချုပ်ရေးအာဏာလည်းအပြည့်အဝမရှိ၊ဒီမိုကရေစီစနစ်ကိုအာမခံချက်ပေးထားတဲ့အခြေခံဥပဒေလည်းမရှိ။ဥပဒေပြုခွင့်အခွင့်အရေးတွေလည်းအကန့်အသတ်တွေကြားထဲကလွတ်လပ်စွာအသင်းအဖွဲ့တွေဖွဲ့စည်းခွင့်ရတာတွေ၊ဆွေးနွေးခွင့်ရတာတွေ၊အစည်းအဝေးတိုင်ကြားခွင့်မလိုတော့တဲ့ကိစ္စ၊လွတ်လပ်စွာခီးသွွာလာခွင့်ရရှိလာတဲ့ကိစ္စတွေ၊ပုံမှန်ငါးညပျောက်သွားတဲ့ကိစ္စတွေဟာထင်ရှားတဲ့လူခွင့်ရေးအကာအကွယ်ပေးရေးစွမ်းဆောင်ပေးနိုင်ခဲ့မှုတွေလို့ပဲယူဆမိပါတယ်။
ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်ထောင်စုကမောင်တသနာရဲ့ဖေးစာပါဆောစောကကျွန်တော်တို့ဟို လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာနောက်ပြန်ဆုတ်တဲ့အခြေအနေတွေရှိတယ်ဆိုပြီးသောတာရှင်တွေကလည်းဆွေးနွေးချက်တွေတော်တော်များရှိပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲစောစောဒီမောင်တသနာရဲ့ထောက်ပြချက်ထဲမှာဒီတိုးတက်မှုအပိုင်းတွေရှိတယ်ဆိုပြီးသူ့အမြင်ကိုသူပြောရတယ်လည်းရှိပါတယ်။ဆိုတော့ဆရာဦးသိန်းသန်းဦးခင်ဗျာကျွန်တော်အနေနဲ့ဟိုလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့တိုးတက်မှုအပိုင်းတွေအနေနဲ့ရောပြောနိုင်တဲ့ဟာမျိုးတွေမရှိတော့ဘူးလားဆရာ။
ဟိုရှိတဲ့အပိုင်းတွေရှိပါတယ်။ဒါပေမဲ့ကျွန်တော်ကအုတ်ချုပ်နေတဲ့အခြေအနေကဒီလိုဆိုရဘူးဗျ။ဒီလိုဆိုရဖြစ်တဲ့အခါကျတော့သူတို့ပေါင်တွေကတော့ဒီကိုတက္ကနာကြောတာကိုမှန်တဲ့လောက်မှန်ပါတယ်။သူတို့ပေါင်တွေကတော့သူတို့ပေးနိုင်တဲ့အခွင့်အရေးတွေပေးရတယ်ဗျ။ဒါပေမဲ့ခုနကလိုကိုကဟိုခေါင်းတစ်ခြားကိုတစ်ခြားဖြစ်တဲ့အခါကျတော့စိတ်သွားတိုင်းကိုမှမှန်တယ်။ဥပမာပြန်ထောက်ကွာ90ပြည့်နှစ်ရေဝစီမံဥပဒေကိုအပြစ်ဒဏ်ထောက်ပြန်တဲ့ဥပဒေမျိုးဖျက်သိမ်းနိုင်ရအမှန်ပဲဗျ။ငါဒီနိုင်ငံကြီးနာရီကအဓိကအားဖြင့်ရည်စူးတဲ့အင်္ဂလိပ်ကသူ့ကိုဆန့်ကျင်တဲ့ဒါအောင်ဒီနိုင်ငံသားတွေကိုကြီးစုတဲ့ဒီအရင်းဥပဒေလိုဟာမျိုးကိုဟိုဖျက်သိမ်းနိုင်တာမှန်တယ်တို့ရတယ်ပါတက်လာတယ်အဲ့ဒီစာ66ခါကြီးလိုတက်လာတယ်ငါငါခါဝေးကိုအုတ်ချုပ်သူတွေကိုလည်းငါညီညီချိတ်ချိတ်သုံးလာတဲ့အနေထားတွေရှိနေတယ်ကအရှိနေတော့လူခွင့်ကြီးအနေနဲ့ပြောရရင်တော့ခုနကဒီကျွန်တော်တို့ဒီပြည်တွင်းညီညီနဲ့ပတ်သက်ရင်ပြည်တွင်းစစ်နဲ့ပတ်သက်ဆက်ဆက်တိမခံတဲ့နေသားမျိုးတွေဒါပေမဲ့အစိုးရလည်းဒါတော့ကြည့်နေရတာပေါ့ဗျာတော့တစ်ဖက်ကဟိုဒါမျိုးလုံးဝအပြောမခံတာဒါမျိုးနဲ့ပတ်သက်လို့ဘယ်သူမှပြင်းလို့ခွင့်မပေးတာဒရင်လက်ခွင့်ဆူရမှာလည်းပဲဟိုဒုံညူကြီးအကြောင်းပြချက်နဲ့ပေါ့ဗျာဒရင်နေဟိုဒီဖိမိတ်တာတွေကတော့ရှိနေတာအမှန်ပဲကြာဟိုကျွန်တော်တို့အခြားကဏ္ဍတွေကပြောလို့ရပါတယ်ကျမ်းမာရေးပညာရေးတို့တိုးတက်တာတွေရှိပါတယ်ကျွန်တော်တို့ခေါင်းအီးအီးထားပြီးတော့ဒါတဲ့လူခွင့်တွေပြောရင်ရတာပေါ့ဗျာတော့ဒီလိုပြောလို့ညလာဖမ်းမှာမကြောက်အောင်ကြာဒါတော့ကိုယ်ဆုံးရပြန်တာတို့ရတယ်ခုနလိုဘလူလာအပ်တဲ့အစိတ်ပိုင်းတွေရှိတယ်နော်သူတို့ကဖိနှိပ်ချုပ်ချယ်မှုတွေလုပ်နေတယ်အဲ့တော့ဟိုအစိုးရရေလို့ပေါ့တိုင်းပြည်ရဲ့မျက်နှာအခြေအနေကတော့ကျွန်တော်တို့အကန့်အသတ်အဟန္တာတွေရှိနေတဲ့အတွက်နောက်ဆုတ်တယ်လို့ပဲကျွန်တော်တို့ပြောမှာပါ
ဟုတ်ကဲ့မတ်မေစပယ်ပြသဘောထားအောင်ခင်ဗျာကျွန်တော်တို့ဆက်ဆိုဒီမောင်တသနာရဲ့ပေးစာမှာတော့သူကတိုးတက်မှုတချို့ရှိနေတယ်ဆိုပြီးသူကထောက်ပြထားတာရှိတယ်ဆိုတော့ကျွန်တော်တို့ကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဒီအရသာဆိုတဲ့လက်ထက်မှာတိုးတက်တဲ့အပိုင်းတွေရှိတယ်ဆိုတာမျိုးပြောနိုင်တာတွေရောဘာတွေများရှိမယ်လို့ယူဆလဲခင်ဗျာ
ဟုတ်ကဲ့အဲ့တော့ကျမတို့ကအရာခတ်သိရောအကျိုးမြင်နေရတော့မဟုတ်ဘူးပေါ့လေအဲ့တော့ဟိုတိုးတက်ပြောင်းလဲတာတွေလည်းရှိပါတယ်ကျမတို့လည်းအဲ့ဒါကိုတော့ထောက်ခံပါတယ်ပေါ့ဥပမာကျမတို့အရက်ဖက်လူမှုအဖွဲ့အစည်းတွေအနေနဲ့ပေါ့အထူးသဖြင့်ဒီအမျိုးသမီးခွင့်ရေးနဲ့အမျိုးသမီးများပေါ့အကျန်းဖတ်မှုလှုပ်ရှားမှုတွေကျမတို့လုပ်တဲ့အခါမှာအရင်အစိုးရလက်ထက်တွေတုံးကဖြတ်ပေါ့နော်အရင်မြစ်တွေတုံးကဖြတ်တော့ကျမတို့တွေအများကြီးပဲဒီတာဝန်ရှိတဲ့သူတွေရဲ့အားပေးထောက်ခံမှုတွေ၊လိုက်လျောမှုတွေပေါ့နော်အဲ့ဒါတွေကိုကျွန်တော်တို့ပုံမရရှိလာတာတွေလည်းရှိပါတယ်ပြီးတော့ဒီရပ်ထလူမှုဖက်စီတို့ပြောတဲ့အခါမှာလည်းကျွန်မအမြင်ကတော့အကြောင်းအရာပေါ့မူတည်ရလို့ဖြစ်ပါတယ်နိုင်ငံရေးနဲ့သက်ဆိုင်တာနိုင်ငံရေးနဲ့သက်ဆိုင်တဲ့ကိစ္စတွေမှာဆိုပြီးပို့ပြီးတော့ဟိုဆက်ဆက်ကြည့်မခံဖြစ်ပြီးတော့ပေါ့နော်ဒါပေမဲ့လည်းတိတ်နိုင်ငံရေးနဲ့မနှီးနွယ်ဘူးလို့ယူဆတဲ့အကြောင်းအရာတွေဆိုရင်တော့လေဟိုသူတို့လိုက်လျောပေးနိုင်တဲ့အရာတွေလုတ်ပေးနိုင်တဲ့အရာတွေကိုတော့အရင်အစိုးရလက်ချက်ပေါ့အရင်နှစ်တွေထပ်တော့ပို့ပြီးတော့မှဟိုလိုက်လိုက်လျော်လျော်နဲ့ကူညီဆောင်ရွက်ပေးတာပဲစံပေးတာပဲတော့ရှိပါတယ်ဒါပေမဲ့လည်းကျမတို့ကဟိုရှစ်တလန်းတိုးရင်နောက်နှစ်လန်းဆုတ်တလို့ဖြစ်တာပေါ့နော်ဟိုရေဘူးကအားဖြင့်ကျမတို့ကဟိုဆုံးကြည့်မယ်ဆိုရင်တိုးတက်ပြောင်းလဲမှုဘာမှမရှိဘူးလို့ပြောလို့မရပါဘူးကျမတို့တိုးတက်ပြောင်းလဲမှုတွေအနည်းငယ်ရှိတော့ညာလေအဲ့ဒါနဲ့အများစုကိုကျွန်တော်တို့ခြုံပြီးကြည့်မယ်ဆိုရင်တော့လူခွေရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုလည်းဒီအရက်သားအစိုးရအနေနဲ့ပေါ့နော်ကျွန်တော်တို့ဒီသူကညှော်လင့်ထားတဲ့လိုမျိုးနိုင်နိုင်နေနေကြိုက်တွေ့နိုင်တာမျိုးမရှိတာတွေစိတ်အားရဈေးနှက်ဖွယ်ရာမရှိတာတွေတော့အများကြီးပါပဲပေါ့အဲ့တော့ပြောကြတော့ရှိပါတယ်ဒီတူလူတို့ကညှော်လင့်ချက်ကစီးလို့နာဖို့ပေါ့နော်အဲ့တော့ဒါကြတွေအကုန်လုံးကဟိုနေ့ကျင်းညကျင်းဖြစ်နိုင်ဘူးဆိုတာကိုကျွန်တော်တို့နားလည်လက်ခံတော့ညာလေတစ်ဖက်ကကြတော့အရင်တုန်းကမဖြစ်ခဲ့တဲ့အခြေအနေတွေမရခဲ့တဲ့လူတွေရဲ့အခြေခံအခွင့်အရေးတွေကိုဆောင်ကျင်းပေးနိုင်လိမ့်မယ်အစိုးရဖြစ်တယ်လို့ကျွန်တော်တို့အားလုံးကယုံကြည်အားကိုးပြီးတော့ဟိုရွေးကောက်ပြန်ခဲ့ကြတာကိုအဲ့ဒီခါကျတော့ဒီဟိုမျှော်လင့်ထားသလောက်မဖြစ်တာကိုတော့ကျွန်တော်တို့ကဟိုတစ်ဖက်မှာလည်းဝေဖန်ထောက်ပြတယ်ဆိုတာမုန်းလို့တော့မဟုတ်ဘူးပေါ့လေအဲလိုအပ်ချက်တွေရှိနေသေးတာဒီချက်ပို့ပြီးတော့ဟိုကောင်းမွန်ကြောင်းနေအောင်လုံနိုင်ရဲ့သားနဲ့လုံသိရဲ့သားနဲ့မဖြစ်နေတာတွေကိုတော့ကျမတို့ကဟိုပြောရမှာပဲထောက်ပြရမှာပဲပေါ့နော်အဲ့တော့တိုးတက်ပြောင်းလဲမှုတွေကဟိုခြေကလန်းတိုးတယ်လို့ဆိုနိုင်ပေမဲ့လည်းတစ်ဖက်မှာအဲဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နေတကယ်လွတ်လပ်ခွင့်နေနဲ့ပတ်သက်ပြီးတော့လယ်သမားတို့အလုပ်သမားတို့ကျမတို့အခြားဒီအမေယာတရားစတာနဲ့ပတ်သက်တဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ဆိုရင်တော့
ဒီနာနာနေနေကတော့နိုင်ချင်းမရှိတဲ့အတွက်ကျွန်တော်တို့ကဖြစ်တလန်းတိုးတိုင်းနမလန်းလောက်ဆက်နေတယ်လို့ဖြစ်တယ်လို့ပဲကျွန်မကလည်းအဲ့လိုပဲဖြစ်ချက်ပြောချင်ပါတယ
်ဟုတ်ကဲ့မမေစဘီဆွနေရကျေးဇူးပါကျွန်တော်တို့ဒီမှာဆွနေဝဲဒီ Facebook ကနောက်ထပ် match တခုလည်းတွေ့ပါတယ်သူကတော့ Dokin Thee Phu ဆိုတဲ့ account ပါရှင်မှာသူကတော့ပြောင်းလဲပါတယ်ဟောင်းကိုပြုပြင်နေရတာတော့နည်းနည်းတော့ကြာတာပေါ့ဆိုပြီးသူက match ပေးပါတယ်နောက်ထပ်ကျွန်တော်တို့ဒီ Facebook comment တချို့လည်းရှိပါသေးတယ်မဆုံမွန်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဇော်တူနန်းဆိုတဲ့ account ကတော့စားဖားတွေညင်ညွတ်နေသမျှကာလပတ်လုံးလူခွေးဆိုတာရှိမှာမဟုတ်ပါဘူးတဲ့နောက်ကရှင်ရှေ့ကရှုပ်နေမှာပါပဲတဲ့မထွေးဆိုတဲ့အကောင်ကတော့ပွေ့ပွေ့လင်းလင်းပြောမယ်ဆိုရင်ဒီမိုကရေစီထွန်းကားရေးကိုစစ်အာဏာရှင်လူတစုနဲ့အပေါင်းပါတွေကကိုကိုကျိုးကိုသာကြည်ပြီးတော့အစွန်းရောက်ဝါဒီတွေကအဟန့်အတားဖြစ်နေတာပါတဲ့ကိုကျော်နိုင်ဆိုတဲ့အကောင်ကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအဟန့်အတားဖြစ်နေတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပါတဲ့ဒါကိုဘယ်သူမှမပြင်နိုင်သေးပါဘူးတဲ့နောက်တစ်ခုစစ်တပ်ပါတဲ့တိုင်းပြည်ကိုပျက်စီးအောင်စစ်တပ်ကလုပ်နေတာပါတဲ့ဘာကြောင့်လဲဆိုတော့လူမျိုးသုံးတက်ဖြတ်မှုတွေနဲ့ ICC အထိရောက်အောင်လုပ်ခဲ့လို့ NND အစိုးရဘက်ကဘာမှလုပ်လို့မရဘူးဖြစ်နေပါတယ်တဲ့2008ကိုလည်းသူတို့မပြင်ရဲဘူးငြိမ်နေတယ်တဲ့ဒေါ်စုကလည်းစစ်တပ်ကိုမပြောရဲတော့ပြည်သူတွေကဘယ်သူကိုအားကိုးရမှာလဲဆိုတာပြောပါအောင်နဲ့ရှင်
โอเคเชื่อซูว่าเอาสารซาวเราเจอเราอีเมลเนี่ยโพสต์ท่าล่ะบาอูติงงวยဆိုပြီးတော့ตัวอัยตาซูอ่ะเล็ดแท้มาแล้วลูกควยกาวเวปี้ชินเนี่ยปัดตะปีใต้ปีที่อย่างสาวเนี่ยน่ะไม่ရှိဘူးလို့ထင်မြင်ယူဆပါတယ်တဲ့ယူဆတဲ့အကြောင်းကအခြားဘာသာဝင်ရဲ့အခမ်းအနားတွေကိုလိုက်ပိတ်ပြင်ပိတ်ပြင်တဲ့သူတွေကိုလည်းအေးအေးယူမှုမရှိလွတ်လပ်စွာယုံကြည်ကိုယ်ွယ်ခွင့်ဆိုတော့လူခွင့်ကာကွယ်မှုမရှိရင်တိုင်းရင်းသားဒေသအထူးသဖြင့်တိုက်ပွဲများဖြစ်နေတဲ့ဒေသတွေမှာလည်းလူခွင့်ချိုးဖောက်မှုတွေကဇက်တိုက်ဖြစ်နေတယ်လို့ကြားသိရချင်းတရားဥပဒေစိုးမိုးမှုအားနည်းနေခြင်းကလည်းလူခွင့်ချိုးဖောက်ဖို့အားပေးနေတယ်လို့မျိုးဖြစ်နေခြင်းတို့ကြောင့်လူခွင့်နဲ့ပတ်သက်လို့အကာအကွယ်ပေးနိုင်မှုအားနည်းတယ်လို့ဆိုရပါမယ်။ဒီမိုကရေစီခွင့်ရေးကိုအမျိုးချစ်တာတို့ငါတို့ဘာသာမှငါတို့ဘာသာတို့လူမျိုးလူနည်းစုတွေအပေါ်နားလည်မှုမပေးနိုင်တာတို့ငါတို့မှမရှိရင်တိုင်းပြည်ပျောက်သွားမယ်ဆိုတာတွေကအနောက်ရှက်ဖြစ်စေတယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေကတော့ဒီမိုကရေစီရဲ့အဟံတာခေါင်းကျုပ်လို့ထင်မြင်ယူဆပါတယ်ခင်ဗျာဆိုပြီးသူကရေးပါတယ်။ဆိုတော့ဟိုသတင်းစာဆရာတူအနေနဲ့ဆရာဦးတရာတို့ရဲ့အမြင်လည်းကြားချင်ပါတယ်။ဆိုတော့ကျွန်တော်ဒီမိုကရေစီတိုးတက်ရေးမှာဘာတွေကအဓိကအဟံတာဖြစ်နေတာလဲလူလားစနစ်လားတချို့ကတော့အခု2008ကြောင်လို့လည်းပြောတယ်တချို့ကကြားရလဲဒီလိုဟိုအစွန်ရောက်တဲ့လူတွေရဲ့ဟိုလောရတဲ့ကြောင်ဆိုပြီးထောက်ပြရလဲရှိဆိုကျွန်တော်စီမှာဖြစ်နေတာအဓိကအဟံတာလူလားစနစ်လား
အဓိကတော့ဗျာဟိုတစ်ခုလုံးလို့ပဲပြောရမှာပဲဒါကြောင့်ကျွန်တော်သွားတော့အစားပိုင်းမှာကျွန်တော်ပြောတဲ့အခါမှာကျွန်တော်တို့ရဲ့အခြေအနေရှုပ်ထွေးနေတယ်ဆိုတော့ကတာကိုပြောတာဗျာဘာလို့ဆိုတော့တို့ဒီစာအုပ်အသိကြီးပေါ့နော်2008အခြေခံဥပဒေရလဲသူကဒီပေါ်စီအခွင့်အရေးတော်တော်များများပေးထားတယ်ဗျာတော့ပြန်ပြီးတော့ပိတ်ထားတဲ့ဘက်တော့ရှိတာပေါ့သူကလည်းတော်တော်ပေးထားတယ်ပြီးတော့ကျွန်တော်တို့အခုအုပ်ချုပ်နေတာလေဒီမိုကရေစီအစိုးရတခါတစ်ချိန်လုံးကျွန်တော်တို့ဒီမိုကရေစီအတွက်အတိုက်ခံလုပ်ခဲ့တယ်ကျွန်တော်တို့ဒါဒီမိုကရေစီခေါင်းဆောင်တော်စသဖြင့်ကိုယ်ဦးစီးဦးဆောင်လုပ်နေတယ်ကျွန်တော်တို့အစိုးရပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးမှာဒီခွင့်နဲ့ပတ်သက်လို့အခုလိုမေးခွန်းထုတ်စရာတွေရှိတာကဘာကြောင့်လဲဆိုတဲ့အခါကျွန်တော်စီစစ်ခါကျနှစ်ခုလုံးရှိတယ်ဘာဖြစ်လို့လဲဆိုတော့လူကလည်းတက်တနာကျွန်တော်တို့ဒီကျွန်တော်တို့ဒီခုံချုပ်မှုတွေလူတွေရဲ့မျက်နှာမှုတွေလူခွင့်ဆိုင်ရာမျက်နှာမှုတွေနဲ့ပတ်သက်ပြီးတော့ဟလာဟိုအမကံပြီးရက်ဒီရပဲကျွန်တော်တို့ဒီဟိုကျွန်တော်တို့ဟိုတရားရုံးဟာမျိုးတာလူအဟောင်းတွေနဲ့ဖွဲ့စည်းထားတာဆိုတော့သူတို့ကအစ်မက်ခြားစားမှုတွေရှိတဲ့အခါကျတော့ကျွန်တော်တို့အခွင့်အရေးဘက်ကနေမရနိုင်ဘူးဘူရီတို့အာနာတို့ဘက်ကလည်းသူတို့ကရက်ဒီပဲဒီလိုအောက်ဦးတွေဒီလိုအခြေခံအောက်ဦးတွေကလည်းကျွန်တော်တို့ဒီဟိုဘာတော့လူအဟောင်းတွေဖီးတင်ထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီလူတွေအခွင့်အရေးတွေဘက်ကနေပြောမရက်ဒီနိုင်ဘူးအခွင့်အရေးပေါ်မှာစံချိန်စံညုံးတစ်ခုဒေတာဒီမိုကရေစီစံချိန်စံညုံးနဲ့ညီရက်ဒီနိုင်တာမျိုးမရှိတာလဲဒါတာရကတစ်ခုပေါ့နော်နောက်ပြဿနာတစ်ခုကကျွန်တော်စိုးရိမ်ပြီးတဲ့အမတန်စိုးရိမ်ပြီးတဲ့အချက်တစ်ခုကပါလဲဆိုတော့ဒီဟိုဒီမိုကရေစီကိုအချိန်မရွေးကျွန်တော်တို့ဟိုဆွဲထားလိုက်နိုင်တဲ့အယူဆတစ်ခုကအချိန်တစ်ချိန်မှာသူအပြန်အားကောင်းအောင်ကြိုးစားလာတယ်အဲ့ဒါပါလဲဆိုတော့အမျိုးသားအရေးပဲဒီတိုင်းပြည်ရဲ့ဒီလွတ်လပ်ရေးခလာအမျိုးသားအကျိုးစီးပွားစီဒီမိုကရေစီတက်ဖို့အရေးကြီးတယ်ဆိုတော့အယူဆပြက်ကတစ်ခါတစ်ခါမပြန်ကောင်းထောင်လာတယ်ကျွန်တော်အထူးသဖြင့်အခုလိုမျိုးရခိုင်ကိစ္စလိုမျိုးနိုင်ငံတကာနဲ့ဖြစ်တဲ့အခြေအနေမှာဒီမိုကရေစီကဒုတိယအလားတန်ကြီးရဲ့လွတ်လပ်ရေးအထောက်အကူအနာပထမဆိုတဲ့ idea ကိုပြန်ပြီးထိုးတင်လာ။ဒါကကျွန်တော်တို့အားလုံးကိုဒီမိုကရေစီကိုအမေရိကန်ချင်းချောင်းနဲ့ချင်းချောင်းမှုတရရှိနေတယ်။ဆိုတော့ပြောမယ်ဆိုလို့ရှိလို့ရှိလို့ရှိရင်ကျွန်တော်တို့လူခွင့်ရင်းနဲ့ပတ်သက်လို့ကစိတ်မအေးရသေးဘူး။အာမခံချက်မရှိသေးဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့စနစ်ကလည်းအာမခံချက်မပေးနိုင်ဘူးလို့လူတွေကလည်းကျွန်တော်တို့ဆော့တယ်ဒီမိုကရေစီလူအခွင့်အရေးတွေစံချိန်စံချိန်နဲ့ညီတဲ့အခွင့်အရေးတွေကိုရမှဖြစ်မယ်လို့ခံယူတဲ့လူတွေကတကယ်နေရာတွေမှာမရှိဘူး။တရားစီရင်ရေးအုပ်ချုပ်ရေးဟလာကျွန်တော်တို့ဥပဒေပြည်ရေးတွေမှာခိုင်လုံးလုံးတော့မရှိတဲ့အတွက်ကြောင့်မလို့ကျွန်တော်လူရောစနစ်ကိုအာမကောင်းတဲ့အတွက်ကြောင့်မလို့အချိန်ကြီးကျွန်တော်တို့နောက်ကိုပြန်ရောက်သွားနိုင်တယ်ချင်းချောက်မှုရှိရဲဆိုတာကျွန်တော်တို့မြင်ရပါတယ်
ဟုတ်ကဲ့ကိုတရားသွေးဆွေးနွေးတဲ့ကျေးဇူးပါဆိုတော့ဒီမှာကျွန်တော်တို့ဒီတော်တာရှင်တယောက်က Facebook ကနေ match ပေးထားတာတခုလည်းတွေ့ပါတယ်ဆိုတော့ Docking AA မူတဲ့သူကတော့စနစ်တစ်ခုကိုချုပ်ကင်ထားတဲ့လူတွေကြောင့်အဟန်တာဖြစ်နေတာပါဆိုပြီးသူက match ပေးပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ email နဲ့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တယောက်လည်းရှင်းနေပါသေးတယ်ဦးလာထွန်းတကုံမျိုးတက်ခဲ့ပေးစာပါနန်းလောင်မဲ့ဖတ်ပြပေးပါအောင်ခင်ဗျ
စနေစကဝိုင်းမှာကျွန်တော်လည်းဆွေးနွေးပြရစီလူအခွင့်အရေးနေ့ဟာအခု90ပြည့်ခဲ့ပြီးကျွန်တော်တို့မြန်မာနိုင်ငံမှာ1988ခုနှစ်ရှစ်လီလုံအရေးတော်ပုံကာလဒီဇင်ဘာလ10ရက်နေ့ဒီငိမ့်အဖွဲ့ချုပ်မှာပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့တာဟာလည်းအခုအနှစ်30ပြည့်ခဲ့ပါပြီ။ပြန်ကြည့်ရင်မြန်မာနိုင်ငံလူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂမှတရားဝင်စုံစမ်းအရေးယူကင်တွေရေးပနာမစုံစမ်းရေးပြုလုပ်ဖို့မစ်ဆာရာကိုအိုကာတာလာရောက်ခဲ့တဲ့1992ခုနှစ်ကနေအခုဆိုရင်နှစ်ပေါင်း28နှစ်တိုင်ခဲ့ပါပြီ။1992ခုနှစ်ကစလို့28နှစ်ကြာအထူးကိုယ်စားလှယ်ပေါင်း5ယောက်ကလူအခွင့်အရေးကော်မရှင်တွေနဲ့အထွေထွေညီလာခံကိုတင်ပြအစီရင်ခံစာတွေဟာစာမျက်နှာထောင်နဲ့ချီအောင်ရှိနေတာပါဒီကနေ့နောက်ဆုံးအခြေအနေကတော့အားလုံးသိတဲ့အတိုင်းမြန်မာထိတ်တန့်စစ်ကောင်းဆောင်တွေကိုလူသားအပေါ်ကျူးလွန်တဲ့ဆွဲချက်တွေနဲ့နိုင်ငံတကာရာဇဝတ်တရားရုံးတင်တရားစွဲဖို့ပြောဆိုလုပ်ကိုင်နေတာတွေထွက်ပေါ်လာတဲ့အထိဖြစ်လာနေတာပါအထင်ရှားဆုံးက1980ဂျီနီဗာပြတန်းချက်ဖြစ်တဲ့အယက်သားတွေအပေါ်အတုံးမပြူရလို့ပိတ်ပင်ထားတဲ့မီလောင်ပုံမီဆုံးဖြူပုံတွေတုံးပြီးငြိမ်းချမ်းစွာသပိတ်စကန်ဖွင့်ဆန္ဒပြတဲ့တန်ဃာတော်တွေကိုပြစ်ခတ်နေနေမှုကြောင့်တန်ဃာတော်တရားကျော်မီဆုံးဓာတ်လောင်ကျွမ်းမှုပြင်းထန်စွာခံစားရတဲ့လက်ပရောင်းတော်ဂျီနီစီမံကင်အရေးအခင်မှာနောက်ဆုံးကတော့အရင်စစ်အမြင့်မြေကဆိုတဲ့အတိုင်းစစ်အာဏာရှင်စနစ်ဆိုးနဲ့စစ်အာဏာရှင်တွေပါပဲတရားဥပဒေမှာတော့ပြစ်မှုမြောက်ဥပဒေအရတာဝန်ရှိမှုမှာပြုလုပ်မှုနဲ့ပြက်ကွက်မှုနှမျိုးစလုံးဟာရဇဝတ်ပြစ်ဒဏ်ထိုက်တဲ့ဥပဒေအခြေခံသဘောရှိတာမို့စစ်ဖက်ရောအရက်ဖက်ပါဥပဒေအရတာဝန်ရှိလာမှာဖြစ်ပါကြောင်းပြောချင်တာပါပဲဗျာ
ဟုတ်ကဲ့ဒါကတော့ဦးလာထွန်းတကုံမျိုးသက်ကပေးစာပါဆိုတော့သူ့စာထဲမှာစင်နာရှင်မွေစိုးကအဓိကတရားခံလို့ဆိုရင်လည်းဟိုသူထောက်ပြတာတခုကစိတ်ဝင်စားစရာကောင်းပါတယ်တချင်းချင်းမှဒီအယက်သားစိုးအနေနဲ့လည်းပဲတာဝန်ခံစရာတွေရှိလာနိုင်တယ်ဆိုတာကိုသူထောက်ပြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးသိန်းသန်းဝေကျွန်တော်ဒီဖြစ်သမျှဒီစစ်တပ်နဲ့ဖွဲ့စည်းပုံပုံကိုပဲကျွန်တော်တို့ပုံချနေလို့ဖြစ်နိုင်မှာမလားဘာဖြစ်လို့လဲဆိုတော့အခုကိုပဲဒီအယက်သားစိုးအနေနဲ့ဒီအစိုးရဦးဆောင်နေတဲ့ဟိုဒေါအောင်ဆန်းစုကြည်ပေါ်မှာနိုင်ငံတကာရဲ့သဘောထားအမြင်တွေကလည်းတိတ်ကောင်းလာတာမဟုတ်ဘူးဆိုတော့အားလုံးလည်းသိပါတယ်ဆိုတော့ဒါကိုအစိုးရအနေနဲ့ဘလို့ရင်ဆိုင်ဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေများရှိမလဲဆရာဦးသိန်းသန်း
ဟုတ်ကဲ့ဗျာဟိုကြီးပုံရတော့ကျွန်တော်ဒီကိုတရားသေးကိုတော့ဥလာတုံတကူဥလာတုံကိုသဘောတူပါမှာပါဟိုစစ်အာဏာရှင်စနစ်ကောလူတွေရောပေါ့နော်ဒါကလူတွေရောကြောင့်ဖြစ်တယ်အဲ့တော့ရတစုကတော့သူဝက်ဆိုသူအစိုးရဖြစ်တဲ့အခါကျတော့စာဝန်ခံနေရတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီမှာဖြစ်ပေါ်နေတဲ့ထူးခြားတဲ့အခြေအနေတွေရကြတော့ခုနလိုပြည်ရေးတို့စာဝန်ရေးတို့ဒေသရေးတို့ဆိုရတစုကမတုံ့နိုင်မထိနိုင်တဲ့အခြေအနေတွေရှိတဲ့အခါကျတော့အကုန်လုံးကိုလည်းပဲတော့ကျွန်တော်နိုင်နိုင်နေနေကိုကဲနေနေနေထားတော့မရှိဘူးသူရကသူကရွေးချယ်တင်ရောက်ခံထားတဲ့အစိုးရဖြစ်တဲ့အတွက်ကြောင့်မို့လို့အင်တာလိုက်တော့တာဝန်ရှိတာပေါ့ဗျာခုနပြောခဲ့တဲ့ဟိုကိုတရားသွေးကြိုးတူရဲ့နောက်ရှိပွဲစည်းပုံအခြေအနေကြီးကတော့ဒီကျွန်တော်တို့ဒီလူခွန်ရင်းတဲ့ဒီမိုကရေစီအတွက်တကယ်ကိုစုညောင်းခလုတ်ကတဲ့အကြီးကြီးပါပဲဒါကြီးကိုမဖယ်ရှားနိုင်တဲ့ကကျွန်တော်တို့လုံလောက်တဲ့ယာနှုံးကြီးတော့ကျွန်တော်တို့ဒီလိုကြီးကလူပြည်မရနိုင်ဘူးအဲ့ဒီလိုပဲအခုအစိုးရတက်တဲ့ကကျွန်တော်တို့ဒီရေးလေးရောက်ရှိတဲ့သူတွေအုပ်ချုပ်ရေးဌာနတို့အရေးကြီးတဲ့ဌာနဆိုင်ရာတွေပေါ့ဗျာအသီးသီးတွေမှာငကူတွေကငကူတပြင်းစမှန်တပ်သားတွေတချို့တလန်နောက်ချန်တဲ့လူတွေရှိကြတာနော်အဲ့ဒီလူတွေရဲ့နှလုံးသားထဲမှာဟိုမလွဲမဆောင်သားလို့ဒီအစိုးရတက်ဟိုလုပ်နေရမယ်သူတို့သစ္စာခံတာအရင်ဆက်ရတယ်ဆက်ကိုသစ္စာခံနေကြအဲ့ဒါအပြင်ခုတည်းတယောက်ပြီးတယောက်ထပ်ခံနေရတာလည်းပဲဟိုတိတ်မကင်းရမကင်းကြောင်းနေပြီးဖြစ်တော့ကျွန်တော်ရင်လေးစရာဖြစ်တာပေါ့ဗျာအဲ့တော့လူပုဂ္ဂိုလ်ရလည်းပဲတချို့ကိစ္စရတည်းဟာကျွန်တော်မယုံတင်တာဖြစ်တယ်ဗျာအစိုးရကအကြီးအကျယ်ပြတ်သွားအောင်အပီပြည့်စေအောင်တမင်လုပ်နေသလားလို့ယူဆရတယ်အဲ့တော့ခမမေးတယ်မေးခွန်းချုပ်ပြောလို့ရှိရင်စနစ်ကောလူကောမကောင်းဘူးနော်အဲ့ဒီမှာအရသာစုဝန်တဲ့ကြတော့ဒါကိုကျော်တော်နိုင်စွမ်းမရှိသေးဘူးလုပ်မယ်ဆိုရင်တော့တမနာကကျော်တော်နိုင်တဲ့အာဏာတွေဟောဒီဝန်ကြီးအောင်ကပေးထားတယ်ရေကုန်ရရှိတယ်ဗျာပုံမှန်58ရတမနာဟာအထွတ်ထိပ်ပုဂ္ဂိုလ်ဖြစ်တယ်နော်ပုဂ္ဂိုလ်ဖြစ်တဲ့တရားကို69ကကြီးအရာကျွန်တော်တို့နိုင်ငံတော်တမရဟာ staff အားလုံးရဲ့အကြီးအကဲဖြစ်တော့သူလုံနိုင်တဲ့အခွင့်အာဏာတွေသုံးနိုင်တာတွေရှိနေရပုံမှန်200နှစ်တော့ပါလို့ပုဂ္ဂိုလ်အသက်ဖွဲ့စည်းတာလို့ဒါတွေရာလည်းပဲအနိုင်ငံကြီးပြဿနာပဲဘလောက်သူသိဝင်ရှိတယ်တစ်ဖက်ကဘလောက်ထိလက်ခံမလဲဆိုတော့နိုင်ငံကြီးကချိန်ကြီးရာတွေရှိတဲ့အခါကျတော့ဥပဒေသဘောအရာတော့ဒီအစိုးရကအခုကသူတို့ကအတင်းတင်းတနနဲ့တက်လာတာမဟုတ်ဘဲနဲ့လူလူကမင်းနဲ့ရွေးကောက်ပြညောက်ထားတာဖြစ်ပြီးတော့ဒီဝိုက်ပြီးတော့ဟိုတာဝန်ရှိနေရတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်ပြောရပါမှာ
โอเคเสียงเต็มทางซุนเนี่ยเจซุบาสรเอาจนที่อัจฉุเนเนี่ยจนมัมเมสเบยพี่เว้ยโหซุนเนี่ยจักก็เลยช้าขึ้นมาเลยละตะโลตะคุชื่อราจนพอซีโอเปลี่ยนหมดสรว่าแล้วเว้ยโหโหตะร้อนเนี่ยเพียวมาไม่เข้าได้บ่าวนะทุกคนอ่ะดิลุกขวยชูป้อมมือเนี่ยเส้นหน่วยนี่แหละดิญิงๆเคสอ่ะแหละชัดชิ้นลังเงินอกางแท้ปออูมั้ยอาชีพนี่มาไม่ใช่บ่าวสรดิโลอาชีพนี้มาลุกขวยอาชีพนี่โตเตียเอาลุ้นเต็นน่ะลุ้นไหนน่ะดิบาริมะရှိมั้ยโลมัมเมสเบยพี่รู้เนี่ยแหละครับเน
ี่ยโอเคတကယ်တမ်းမှာလို့ဖက်ဒရယ်ဒီကဥပဒေပြင်လာတော့ငွေကြေးဖြစ်တယ်လို့လို့ပေါ့အရန်ခက်ခဲရှုပ်ထွေးပြီးတော့ဟိုထိဖို့ကိုင်းဖို့ခက်တဲ့အရာတွေကိုမလုပ်နိုင်တာကိုကျမတို့ကဟိုထားပါတော့ပေါ့နော်ဒီနိုင်ငံတွင်းမှာနေထိုင်တဲ့နိုင်ငံသားအဖြစ်အတိမတ်ပြုမခံရတဲ့သူတွေကိုမပြောပါနဲ့အောင်နိုင်ငံသားတွေဖြစ်တဲ့တိုင်းရင်းသားတွေနိုင်ငံသားအခွင့်အရေးအပြည့်အဝမရနေရဘူးဘို့တော့မှကျမတို့ဒီဒီသူကရွေးကောက်တင်တာထားတယ်ဒီသူအစိုးရကလုံးမပေးနိုင်တာမျိုးကြတော့တော်တော်လေးဟိုရုပ်ဆိုးတယ်ကြီးတန်တယ်ကိုကျမတို့ကမြင်နေပေါ့ဥပမာပြောရမယ်ဆိုရင်ဒီစစ်ပေးဆောင်ဒုက္ခသည်တွေရဲ့အခြေခံကြတဲ့စားဝတ်နေရေးဆိုတာဒါဖက်ကြီးကိုအခြေခံဥလေးလည်းပြင်ပြမလို့ဘူးငိမ့်ဆိုင်ဖြစ်စဉ်ဟိုသူ့ဟာသူရှေ့တိုးတိုးနောက်ဆုတ်ဆုတ်ဥပမာလည်းပြောရမယ်ဆိုရင်ဒီစစ်ဆောင်ဖြစ်တဲ့ပရိပခတွေအကြောင်းပေါ့နော်ဟိုဈားရရနေဈေးစားပြီးဖြစ်ရတဲ့ဒုက္ခတွေအပြစ်မဲ့ပြည်သူတွေရဲ့အခြေခံစားဝတ်နေရေးကိုတောင်မှအစိုးရအနေနဲ့လုံလောက်အောင်မဖြေရှင်းပေးနိုင်တာတွေပြီးတော့အဲ့ဒီလိုဒုက္ခတွေတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့အတွက်ကိုဒီစစ်တပ်ကနေပြီးပိတ်ပင်စားစီးထားတာတွေကိုလည်းသူတို့ကကြော်လွန်ပြီးတော့မလုပ်ပေးနိုင်တာတွေကြတော့အယုတ်ဆိုးအကြီးတန်းသွန်းတယ်ပေါ့နော်
โอเ
คครับทีมารูดีပြောမယ်ဆိုရင်လူခွင့်ရေးလူခွင့်ရေးနဲ့ပြောနေပြီနဲ့လည်းတကယ်တမ်းမှာသုဝသမဂ္ဂဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တို့ဘာတို့ကိုတောင်းမှကျမတို့ကဟိုဆန္ဒပြတာတို့ပေါ့နော်အစိုးရကိုယ်တိုင်ကလည်းအကောင်းမြင်နာနဲ့ဒီအပြည့်တဘောနဲ့လက်ခံတာတို့ရှိနေတာတွေဟာဟိုလုံနိုင်ရဲ့သားနဲ့ကျမတို့တွေဟာလုံချင်စိတ်ရှိရင်ဖြစ်နိုင်တဲ့အရာတွေကိုဟိုမလုပ်နေတာလို့ကျမတို့ကတော့အဲ့လိုပဲမြင်ပါတယ်အဲ့တော့ခုပြန်လင်းပြောရမယ်ဆိုရင်တော့
โอเคမမ်မေးစွေယူကျွန်တော်ဆွေးနွေးပွဲလေးအချိန်တလောက်ပဲရတဲ့အတွက်ဒီညမှာပဲရောက်ခွင့်ပြုပါပါဝင်ဆွေးနွေးပေးတဲ့မမေးစွေဖြူဦးသိန်းတန်းဦးတရားသွေးကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တော်တော်ရှင်နေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လေးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်အစီအစဉ်နားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။စနေညကျန်းရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင
်။ပြည်တွင်းနိုင်ငံပဲရစ်မြို့တော်ကရှောင်းဇီလီဇီလမ်းမကြီးပေါ်မှာဒီကနေ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ကိုဘုံနဲ့တုံးပြီးတော့ဖြုတ်ခွဲခဲ့ပါတယ်။လောင်စာဆီဇင်းတို့မြင့်တက်မှုနဲ့နေထိုင်စရိတ်ကြီးမြင့်လာတာကြောင့်ပြည်သစ်မှာသတင်းပတ်နဲ့ချီးပြီးတော့ဆန္ဒပြပွဲတွေဖြစ်ပွားလာနေတာပါ။ပြည်သစ်ဒုတိယပြည်ထရေးဝန်ကြီး Laurent Nunes ကပဲရစ်မှာဆန္ဒပြနေကြသူပေါင်း 8,000 လောက်ရှိတယ်လို့ခန့်မှန်းထားပြီးရာဂနန်းတော်တော်များများကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ဆိုပါတယ်။နိုင်ငံတော်မှာလွန်ခဲ့တဲ့သတင်းပတ်ကလည်းလူပေါင်း 3,100 လောက်ဆန္ဒပြနေကြတယ်လို့လည်းသူကပြောပါရယ်သတင်းလေးပတ်ကြာဆန္ဒပြနေတာကြောင့်ကဘာလက်ကြီးတော်တွေအလောင်းများတဲ့ Eiffel Tower နဲ့တခြားတော်တော်နေရာတော်တော်များများကိုလည်းပိတ်ထားပြီးတော့လုံခြုံရေးရဲထောင်ထဲချီလဲချထားပါရယ်လိုက်ထုတ်လုပ်တဲ့ကဘာအကြီးဆုံးကုမ္ပဏီကြီးဒီ Top Glove ကိုစုံစမ်းစစ်ဆေးဖို့မလေးရှားလူသမားအခွင့်အရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါရယ်အဲ့ဒီကုမ္ပဏီဆက်ရုံရဲ့ရွှေပြောင်းလုပ်သားတွေဟာနိုင်အတော်ကြာလွတ်လွတ်ရပြီးတော့သူတို့အပေါ်တင်နေတဲ့အကျွေးတွေဆက်ဖို့တရားမဝင်အချိန်ပိုတွေလည်းဆင်းနေရတယ်ဆိုတဲ့အချက်လက်တွေပေါ်ပေါက်လာပြီးတဲ့နောက်အခုလိုတောင်းဆိုလိုက်တာပါ Top Glove ကုမ္ပဏီမှာရွှေပြောင်းလုပ်သားပေါင်း 10,000 ကျော်အလွတ်လွတ်နေပြီးတော့အဲ့ဒီအထက်ထဲမှာနီပေါ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလုပ်သားတွေလည်းပါဝင်ပါတယ်ဒီလုပ်သားတွေဟာသူတို့ကိုပို့ဆောင်ပေးတဲ့အလုပ်သမားပွဲစားတွေကိုပွဲစားကအဖြစ်အမေရိကန်ဒေါ်လာ1,200လောက်ပေးပို့နေရတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြည်ပချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.